This program has come to you from the...
Welcome to the Voice of America in Burmese.
ပြန်ပေါင်းခင်ဝဲတဲ့ညတညဖြစ်ပါစေဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2021ခုနှစ်ဧပြီလ1ရက်ကြာသောရက်နေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ31 32 58တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါအခုညပိုင်းမှာနားဆင်ရမယ့်သတင်းတွေထဲမှာတော့ဒီနေ့နိုင်ငံတော်ကဆန္ဒပြပွဲတွေအတွင်းမြို့အတော်များများမှာတော့2008ဖွဲ့စည်းပုံအခြေခံဥပဒေကိုမီးရှို့ခဲ့ကြပါတယ
်ဒီနေ့ဧပြီလ1ရက်နေ့မှာတော့ကျွန်တော်တို့မန္တလေးမြို့အပါအဝင်အနိုင်ငံလုံးပေါ့နော်ဆန္ဒပြပြည်သူတွေကကျွန်တော်တို့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေစာအုပ်ကြီးကိုကျွန်တော်တို့ပြည်သူတွေကလည်းလုံးဝမလိုလားတာဖြစ်တဲ့အတွက်ကတပိတိုင်ချက်သိမ်းနေသလ
ားမန္တလေးဆန္ဒပြတပိတ်ခေါင်းဆောင်သူဖြစ်တဲ့ဒေါက်တာတီဇာစံပြောတော်တာဖြစ်ပါတယ်ဒီအကြောင်းကိုမကြာခင်မှာနားဆင်ရမှာပါဒါပြင်ရန်ကုန်ကဆန္ဒပြပွဲအခြေအနေဒီတခါ Federal Democracy ပြည်ညင်းစာတမ်းပေါ်မှာနိုင်ငံရေးပါတီတွေရဲ့သဘောထားအပါအဝင်မန္တလေးနဲ့ရန်ကုန်ကမိလောင်မှုနောက်ဆုံးအခြေအနေတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့ဒီကြာသပတေးနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့နန်းလောင်တို့ရှင်းပြပေးမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုအပေါ်ငြိမ်းချမ်းစွာဆန္ဒပြနေသူတွေကိုတနက်ကင်တပ်ဖွဲ့တွေကဒီကနေ့မှလည်းအကြမ်းဖက်ဖြိုခွဲမှုတွေထပ်မံပြုလုပ်ခဲ့တာကြောင့်တေဆုံးသူအနည်းဆုံး3ဦးရှိခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာနလတင်းတင်းပြည့်တဲ့ဒီကနေ့မှတော့နိုင်ငံတော်ကပြည်내နဲ့တိုင်းဒေသအများစုမှာစစ်အာဏာရှင်စန့်ကျင်ဆန္ဒပြပွဲတွေကိုဆက်လက်ပြုလုပ်ခဲ့ကြပါတယ်။ရန်ကုန်မြို့ကဆန္ဒပြသူတွေရဲ့အတန်းချပါတယ်။မန္တလေးစိမ်းပန်းအရမှာဆန္ဒပြသူတွေကိုခြေစံအစ်စ်နဲ့ပြစ်ခတ်ခဲ့တဲ့အတွက်အ ਨੇ စုံလူနှုတ်ဦးတည်ဆုံးပြီးဒဏ်ရာရသူတချို့လည်းရှိခဲ့ပါတယ်။မိုးရွာမှာလည်းဆန္ဒပြသူတွေကိုလက်နက်ကင်တပ်ဖွဲ့တွေကအကြမ်းဖက်ဖြိုခွဲခဲ့တာကြောင့်အ ਨੇ စုံတဦးတည်ဆုံးခဲ့ပါတယ်
။သူတို့အားလုံးဝိုင်းကယ်ပြီးတော့ပါဘူးဗျာ။အကုန်လုံးရှိတဲ့လူတွေအကုန်လုံးကယ်ပြီးတော့ပါဘူးလို့တောင်းပန်ပါတယ်ဗျာ။တကယ်တောင်းပန်ပါတယ်။သူတို့ကိုတည်တော့အမေကိုလည်းမပြောရဲတဲ့အခြေအနေဖြစ်နေတယ်ဗျာ။အမေပြောလိုက်အမေကလည်းနှလုံးရောကလည်းအမေဘာကတည်ရမလားမသိဘူးဗျာကျွန်တော်တို့ဘယ်သူမှမကယ်နိုင်ကြတော့ဘူးလားဗျာကျွန်တော်တို့ဘဝတွေက
ဒါကတော့တည်ဆုံသွားသူလူငယ်တဦးရဲ့ညီဖြစ်သူကသူ့ကိုတည်ဆုံရတာနဲ့ပတ်သက်လို့ပြောတော့တာပါဒီကနေ့ဆန္ဒပြသူအတော်များများကစစ်တပ်ကရေးဆွဲထားတဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအသက်မရှိတော့ဘူးဆိုတဲ့တင်ကြတာနဲ့ဖွဲ့စည်းပုံကိုမီးရှို့တဲ့အခမ်းအနားတွေကိုလည်းရန်ကုန်နဲ့တခြားမြို့တွေမှာပြုလုပ်ခဲ့ကြပါတယ်မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေကိုသတင်းရယူဖို့အတွက်အမေရိကန်ခြေစိုက် CNN ရုပ်မြင်သံကြားကသတင်းတော့ Clarissa Ward ရောက်ရှိနေတဲ့အချိန်မှာပဲဒီကနေ့မနေ့အစောပိုင်း2နာရီလောက်ကရန်ကုန်မှာရှိတဲ့ကန္ဓမာကုန်တိုက်နဲ့မန္တလေးက Ruby ကုန်တိုက်တို့တစ်ချိန်တည်းနှီးပါမိရှုခံခဲ့ရပါတယ်ရန်ကုန်မှာမိလောင်သွားတဲ့ကန္ဓမာကုန်တိုက်ကိုတော့ CNN သတင်းတောက်နဲ့အဖွဲ့မနေ့ပိုင်းမှာတွားရောက်ကြည့်ရှုခဲ့တယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့ဖေဖော်ဝါရီလ1ရက်နေ့ကလေးကဖမ်းဆီးတင်းတင်းကန်ထားရတဲ့နိုင်ငံတော်အတမင်ကပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ပေါ်တင်ထားတဲ့အမှု၅မှုရှိသွားပြီလို့ဥပဒေအကျိုးဆောင်ရှင်နေကြီးဥက္ကမောင်စောက VOA ကိုပြောပါတယ
်။မြေပြင်မှာ၄မှုအကြောင်းမှာတပူတော့။မြေပြင်မှာ၄မှုကတော့သဘောတရားနဲ့စီမံခန့်ခွဲရေးဥပဒေပုံမှန်25နောက်ကပုဂ္ဂိုလ်သွင်းမှုဥပဒေပုံမှန်10နောက်ဆက်သွယ်ရေးဥပဒေပုံမှန်60ခုနောက်ကရာဇဒကြီးအပုံမှန်905ခါခွေးပါအဲ့ဒါကကျွန်တော်ကြီးလေးပြီးတော့မှာလေးပြီးအဲ့ဒါကရန်ကုန်အရှိတိုင်းခေတ္တရာယူမှာကတော့ official secret act နော်အစိုးရရှုဝဲချက်များအဲ့ဒီအပုံမှန်3ခန့်ခေ
ဒေါ်ဆန်းစုကြည်သူမရဲ့စီးပွားရေးအကြံပေးရှောင်းတန်းနဲ့တခြားဝင်ကြီး3ဦးတို့အပေါ်ဆွဲချက်တင်လိုက်တာဖြစ်ပေမဲ့ဝင်ကြီး3ဦးဟာဘယ်သူတွေဖြစ်တယ်ဆိုတာတော့မသိရသေးပါဘူး။ဒေါ်ဆန်းစုကြည်နဲ့သမရဦးဝင်းမင်းတို့ကိုလက်ရှိအပြစ်မှာဖြစ်ပေါ်နေတဲ့နိုင်ငံရေးပဋိပက္ခတွေကိုပြောပြခွင့်မရသေးတဲ့အတွက်သူတို့အနေနဲ့တည်ထားပုံမရသေးဘူးလို့လည်းရှင်းနေတွေကပြောပါတယ်။ဒေါ်ဆန်းစုကြည်အနေနဲ့ဒေါ်လာနဲ့ရွှေတွေလက်ခံရယူခဲ့တဲ့ဆိုပြီးအခရီးလိုက်စားမှုတပ်ဖြတ်ရေးကော်မရှင်ကစုံစမ်းစစ်ဆေးနေကြောင်းလည်းစစ်တပ်ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲတွေမှာပြောဆိုထားပါတယ်။မနေ့ကတော့ဒေါန်ဆန်းစုကြည်ဟာကျမရေးကောင်းမှုရတယ်လို့သူမနဲ့ဗီဒီယိုကတစ်ဆင့်တွေ့ဆုံခွင့်ရခဲ့တဲ့အကျိုးဆောင်ရှင့်နေဒေါ်မင်းမင်းဆိုးရဲ့ပြောကြားချက်ကိုကောက်ကပြီးအကျိုးဆောင်ရှင့်နေအဖွဲ့ဝင်ရှင့်နေကြီးဥက္ကမောင်စောကပြောပါတယ်ဒေါန်ဆန်းစုကြည်ရဲ့အမှုကတော့လာမယ့်ဧပြီလ12ရက်နေ့မှာထပ်မံကြားနာမှာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံအတွင်းတဖြည်းဖြည်းဆိုးဝါးလာနေတဲ့လူခွင့်ရေးအခြေအနေတွေနဲ့အကြမ်းဖက်မှုတွေကနေထွက်ပြေးတိမ်းရှောင်လာကြသူတွေကိုဒေသတွင်းအင်းကြီးနိုင်ငံတွေကအာရမပြန်ပေါင်းထုတ်တာမျိုးမလုပ်ကြဖို့အရှိတောင်အာရှဆန်ရာကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးုံက Tigani Edila Tiani yesterday Chinazia Topian Tanso like Bare, Aladube, Nimaninga Twin Siana Temu Sanjin Kanga Durebo, Lenaka in Taporiga, a champ pure shame low song lani at we Miyabi to Tiga de Somure, Miyabia Lani Rebo, Tilan Dolomi Jong. Yuanisia, Doka de Biasanya, Kulatamakam Hamini Yunga, Mala Donza Tiani yesterday, Topian Chinajama Popia Tabare. Let's see people in and doing a jump and moody jaw, be remarried to a beat tension nija to the shidlo, Neza Piacho be a nijin and needed to a beat tension la to the shinijangle, Tina Jama for Pia Tabare. The morning I'm a let's see people in and I people carry go pishin and ye, Mane Mala Donza DNA now my ma, Clotamagalo, New York, Consima, a yebo see we were Jimba Gerama, the only guy ye, Kanga Mujang, Nemasita go danka ye, you may some chacha, machana be, a see we go, some takeabare.
Today, we heard from the special envoy that there is a significant risk that the situation in Myanmar deteriorates further.
ပြည်သူတွေကိုတပ်ဖြတ်နေတဲ့တမတော်ကိုဗြိတိန်အနေနဲ့အပြင်းထန်ဆုံးနည်းလမ်းနဲ့ပြစ်တင်ရှုံချပါတယ်စစ်တပ်ရဲ့လုပ်ရည်တွေဟာလုံးဝလက်ခံနိုင်စရာမရှိတာကြောင့်နိုင်ငံတကာအတိုင်းဝိုင်းကပြင်းထန်တဲ့စကားပါဖို့လိုပါတယ်လို့ပြောတော်တာဖြစ်ပါတယ်မြန်မာစစ်တပ်ကိုတန်ခါအရေးယူရေးလုံခြုံရေးကောင်စီမှာအားလုံးရဲ့တင်းကြပ်ချက်သဘောတူချက်မရနိုင်လို့ဆုံးဖြတ်ချက်မချနိုင်ခဲ့ပေမဲ ိုပြောကြားခဲ့ပါတယ်ခင်ဗျာ
ဒီရေအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဖိုင်းတိုမီတာ31 kHz 9383ညဖိုင်းတိုမီတာ32 kHz 9383ညဖိုင်းတိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဖိုင်းလက်မီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်မြန်မာစစ်တပ်နဲ့ဆက်ဆက်ပတ်သက်နေတဲ့စီးပွားရေးလုပ်ငန်းကြီးတခုကိုဗြိတိန်နိုင်ငံကကြာတာပြင်းနေမှာအရေးယူတန်းခတ်လိုက်ပါတယ်။မြန်မာစီးပွားရေးကော်ပိုရေးရှင်း MAC အပေါ်ဗြိတိန်နိုင်ငံကအခုချမှတ်လိုက်တဲ့တန်းခတ်မှုတွေချက်ချင်းအသက်ဝင်မှာပါ။ကလင်းငယ်တွေအပါအဝင်အပြစ်မဲ့ပြည်သူတွေကိုမစင်မချင်းတပ်ဖြတ်နေတဲ့မြန်မာစစ်တပ်ရဲ့အောက်တန်းကျတဲ့လုပ်ရက်တွေပိုဆိုးလာတယ်လို့လည်းဗြိတိန်နိုင်ငံခြားရေးဝန်ကြီးဒေါမနစ်ရက်ကပြောပါတယ်။မြန်မာစီးပွားရေးလုပ်ငန်းအတော်များများကိုထိန်းချုပ်ထားတဲ့စစ်တပ်ပိုင်းကုမ္ပဏီတွေကိုအရေးယူတန်းခတ်နေတာမှာဥပိုင်ကုမ္ပဏီလီမိတက် MEHL ကိုတော့ပရတင်အစိုးရကအစောပိုင်းကတည်းကအရေးယူတန်းခတ်ထားပြီးပါပြီ။မြမစီးပွားရေးဥပိုင်လီမိတက် MEHL မြမစီးပွားရေးကော်ပိုရေးရှင်း MAC တို့ကိုအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကလည်းပြစ်မှတ်ထားအရေးယူထားပြီးပါပြီ။မြန်မာနိုင်ငံမှာစစ်တပ်ပိုင်စီးပွားရေးကုမ္ပဏီတွေဟာအရက်၊ဘီယာ၊ Secret နဲ့စက်သွယ်ရေးလုပ်ငန်း၊တပ်တုတူးဖော်ရေးနဲ့အင်ချမ်းမြေလုပ်ငန်းတွေအထိစီးပွားရေးလုပ်ငန်းကဏ္ဍပေါင်းစုံမှာလုပ်ကိုင်နေကြတာဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းအာဏာသိမ်းစစ်ကောင်စီကပြီးခဲ့တဲ့သတင်းမှတ်ကုန်မှာအကြမ်းဖက်ဖြိုခွဲမှုတွေပြုလုပ်ခဲ့တာကြောင့်တည်ဆုံးသူအများအပြားရှိခဲ့တဲ့အပေါ်အထူးစိုးရိမ်ပူပန်မိကြောင်းနဲ့ဒီအကြမ်းဖက်မှုတွေအများဆုံးရပ်တန့်ရေးအတွက်အစွမ်းကုန်ထိန်းသိမ်းတင်းဆောင်ရွက်ကြဖို့ထိုင်းနိုင်ငံခြားရေးဝန်ကြီးဌာနကပြောကြားလိုက်ပါတယ
် Regarding the recent situation in Myanmar Thailand is gravely troubled by the reportsOf more casualties.
ဒီကရက်သတင်းမှတ်ကုန်ပိုင်းတွင်မြန်မာနိုင်ငံမှာအသက်ဆုံးရှုံးမှုတွေအများအပြားရှိခဲ့တဲ့အပေါ်ထိုင်းနိုင်ငံအနေနဲ့အထူးပဲစိုးရိမ်ပူပန်မိပါတယ်။အခြေအနေတွေကိုအတက်နိုင်ဆုံးထိန်းသိမ်းတင်းဆောင်ရွက်ကြဖို့တင်းမာမှုတွေလျှော့ချဖို့အကြမ်းဖက်မှုတွေရပ်တန့်ပြီးတော့ဖမ်းဆီးထားသူတွေကိုပြန်လုပေးဖို့ကျွန်တော်တို့တောင်းဆိုပါတယ်လို့ထိုင်းနိုင်ငံခြားရေးဌာနပြောခွင့်ရသူတနီဆန်ဂရတ်ကပြောသွားတာပါ။ဒါဟာမြန်မာနိုင်ငံအတွင်းလက်ရှိဖြစ်ပွားနေတဲ့ငြိမ်းချမ်းစွာဆန္ဒပြသူတွေအပေါ်လက်နက်ကင်တပ်ဖွဲ့တွေကအကြမ်းဖက်ဖြိုခွင်းနေတာတွေနဲ့ပတ်သက်လို့ထိုင်းအစိုးရအနေနဲ့ပထမဆုံးအကြိမ်ပြင်းပြင်းထန်ထန်ဝေဖန်ပြောဆိုလိုက်တာပါ။ဒါအပြင်မြန်မာနိုင်ငံပဋိပက္ခကိုငြိမ်းချမ်းနိုင်နေတဲ့အဖြေရှာနိုင်ဖို့ဒေသတွင်းအာဆီယံနိုင်ငံတွေနဲ့နှီးလန်းရှာဖွေနေကြောင်းလည်းထိုင်းနိုင်ငံခြားရေးဌာနပြောခွင့်ရသူကပြောပါရယ်။ အာဆီယံအနေနဲ့အဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွဲဘက်ခြင်းမပြုရဆိုတဲ့မူဝါဒချမှတ်ထားပေမဲ့အင်ဒိုနီးရှားအပါအဝင်အဖွဲ့ဝင်နိုင်ငံတို့ကတင်းမာမှုတွေလျှော့ချရေးတန်တမာရေးနီလာနဲ့ကြိုးပမ်းဆောင်ရနေတာပါဒါပေမဲ့မြန်မာစစ်တပ်ကတော့ပြင်ပဖိအားတွေကိုဂရုမစိုက်ပဲအကြမ်းဖက်လုပ်ရက်တွေကိုဆက်လုပ်နေပါတယ်နိုင်ငံရဲ့အကျဉ်းသားများကိုညီဆောင်ရှောက်ရဲ့အသိရဲ့အဆိုအရပြည်ခဲ့တဲ့မတ်လ29ရက်နေ့တနေ့တည်းမှာတင်လက်နက်ကင်တပ်ဖွဲ့ရဲ့အကြမ်းဖက်ဖြိုခွဲမှုကြောင့်လူပေါင်း142ဦးအနည်းဆုံးသေဆုံးခဲ့ရပြီးတော့စစ်အာဏာသိမ်းပြီးချိန်ကစလို့အခုအချိန်ထိသေဆုံးသူအနည်းဆုံး536ဦးရှိခဲ့ပြီဖြစ်ကြောင်းဖော်ပြထားပါတယ်မြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့ရဲ့အကြမ်းဖက်နေနေမှုကြောင့်တေဆုံးတရားရသူတွေတိုးလာနေတာနဲ့အများသူတို့ကိုပြုစုကူတာပေးဖို့ကြိုးစားတဲ့ရှေ့တန်းကမြန်မာကြက်ချင်တဲ့အဖွဲ့ဝင်တွေလည်းချင်းချောက်ခံရတာတွေအဖမ်းအစီးခံရတာတွေရှိနေတယ်လို့နိုင်ငံတကာကြက်ချင်နေတဲ့လာချန်ဒီအဖွဲ့ IFRC ကပြောပါတယ်စစ်တပ်ကအာဏာသိမ်းပြီးတော့နှစ်လအတွင်းလူသားချင်းစာနာမှုဆိုင်ရာအချက်အတဲတွေတိုးလာနေတဲ့အတွက်အလွန်ဆိုးရိမ်ကြောင်းအပြည်ပြည်ဆိုင်ရာကြက်ချင်နေတဲ့လာချန်ဒီအဖွဲ့ကကြာတာပြည်နေ့မှာကြီးညာချက်ထုတ်ပြန်ပါတယ်လူပေါင်း2000ကျော်ကိုကြက်ချီနေအဖွဲ့ကပြုစုကူတာပေးခဲ့တယ်လို့လည်းကြေညာချက်မှာပြောထားပါတယ်။မြန်မာကြက်ချီနေအဖွဲ့ကစင်မူတွေမာရင်စွာဖန်စီခံရတာ၊ချင်းချောက်ခံရတာနဲ့ထိခိုက်ဒဏ်ရာရတာတွေလည်းရှိနေပြီးတော့အဖွဲ့ပိုင်းလူနာသရင်တွေဖျက်ဆီးခံရတာတွေလည်းရှိနေတယ်လို့ IFRC ရဲ့ Asia Pacific ဒေသဆိုင်ရာညွှန်ကြားရေးမှူး Alexandra Matthew ကပြောပါတယ်။ဒီလိုရက်တွေကိုလက်ခံနိုင်စရာမရှိဘူးလို့လည်းပြောပါတယ်။ကျမရဲ့ဝန်ထမ်းတွေကိုဘရောမှပြစ်မှတ်မထားပဲအကူအညီလိုအပ်နေတဲ့သူတွေစီအဟန့်အတားမရှိတွားရောက်ခွင့်ပြုတင်တယ်လို့လည်းကြေညာချက်မှာပြောထားပါတယ်။ကြက်ချီနေအဖွဲ့ဝင်တွေကိုတက်ခိုက်တာဖဲအဖွဲ့ရဲ့လက်ချက်လဲဆိုတာကိုတော့ကြေညာချက်မှာဖော်ပြမထားသလိုဒီကိစ္စနဲ့ပတ်သက်လို့အဖွဲ့ပြောခွင့်ရသူကမှတ်ချက်ပေးဖို့လည်းညင်ဆိုထားပါတယ်။လူမှုကွန်ရက်ပေါ်ကဗီဒီယိုတစ်ခုထဲမှာတော့လုံခြုံရေးတပ်ဖွဲ့တွေကဆေးမိုးတွေကိုအနိုင်ကျင်တာလူနာတင်ရင်ကိုတနက်နဲ့ပြစ်တာဆတဲ့ဖြစ်ရတွေကိုတွေ့ရပါတယ်။အဲ့ဒီဗီဒီယိုပါဖျက်တဲ့ကိုတီချလွတ်လပ်စွာအတိမပြုနိုင်သေးဘူးလို့ Writer Student ဌာနကပြောပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းထားတာကြောင့်နိုင်ငံတကာကတန်ခတ်အရေးကြီးမှုတွေပေါ်ပေါက်နေတာမှာမြန်မာအထက်ချုပ်ဆက်ယုံကအဝတ်အစားအော်ရာမယုံမှုရဆိုင်နေကြတဲ့ဥရောပနိုင်ငံတွေထဲမှာပရတိန်နိုင်ငံက Next ဒစိတ်လဲပါဝင်လာပါတယ်။ Next ဒစိတ်အဝတ်အစားတွေအများစုကိုမြန်မာနိုင်ငံမှာချုပ်လုပ်ခဲ့ပေမဲ့အခုတော့တခြားတိုင်းပြည်တွေမှာပြောင်းလဲဖို့ပြင်ဆင်ထားပါပြီလို့ Next Company အမှုဆောင်အရာရှိချုပ် Simon Wolfson ကပြောပါတယ်။fashion design တွင်လည်းဝတ်ထည်မျိုးစုံကိုလက်လီရောင်းချနေတဲ့ Sweden နိုင်ငံကကမ္ဘာဒုတိယအကြီးဆုံး H&M Company နဲ့ Italy နိုင်ငံက Benetton Group တို့ကလည်းမြန်မာနိုင်ငံစီကအထည် order မယုံမှုတွေရပ်ဆိုင်ခဲ့ပြီးတဲ့နောက်မှာတော့ Britain Primark Fashion နဲ့အဝတ်ထည်လုပ်ငန်းကလည်းမြန်မာနိုင်ငံကအထည်မယုံမှုတွေပို့ထုတ်နေကြပဲရပ်ဆိုင်ခဲ့ပါတယ်ဒီအချိန်မှာပဲမြန်မာငွေစက်ကိုရေပုံနေဖို့ကွန်ပစ္စည်းတွေပေးပို့နေတဲ့ German Company ကကွန်ပစ္စည်းပေးပို့တာအလုံးကိုချက်ချင်းရပ်ဆိုင်လိုက်ပါတယ်မြန်မာစစ်တပ်နဲ့အရသာလူလူကြားယုံရင်းဆန်ခါအကြမ်းဖက်မှုတွေဆက်ဖြစ်နေတာကြောင့်အခုလိုလှုံ့ဆော်လာဖြစ်တယ်လို့ဂျာမနီနိုင်ငံမျိုးနစ်မျိုးအခြေစိုက်ကုမ္ပဏီကပုံထုနေမှာပဲကြေညာခဲ့တာ
ပါနောက်ဆုံးရသတင်းတွေကိုခူဇော်ဝင်းလိုင်းနဲ့နန်းလောင်တို့ကြေညာပေးခဲ့တာဖြစ်ပါတယ်အခုကဆက်ပြီးတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်ရင်ဆုံးတော့နိုင်ငံတော်ကဒီနေ့ဆန္ဒပြပွဲနောက်ဆုံးအခြေအနေကိုပြောပြကြပါမယ်။မြန်မာနိုင်ငံနဲ့ဆက်အနာသိမ်းမှုစန့်ကျင်ကန့်ကွက်မှုတွေမှာဒီနေ့မှာတော့မြို့တော်မြန်မာမှာ2008ဖွဲ့စည်းပုံအခြေခံဥပဒေစာအုပ်တွေကိုမီးရှို့ဆန္ဒပြခဲ့ကြပါဗျ။အဲ့လိုဆန္ဒဖော်ထုတ်ခဲ့တဲ့ထဲကတချို့မြို့နယ်တွေမှာဆိုရင်တက်ကပြစ်ခတ်တာကြောင့်မန္တလေးနဲ့မုံရွာမြို့နယ်တွေမှာသေဆုံးသူတွေထိခိုက်ဒဏ်ရာသူတွေရှိခဲ့ပါဗျ။ရန်ကုန်ကလာတဲ့သတင်းပြည်စုံကိုမတ်စုမြတ်မုံကဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ။
ပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီ CRPH က2008ဖွဲ့စည်းပုံအခြေခံဥပဒေကိုဖျက်သိမ်းကြောင်းကြေညာခဲ့ပြီးတဲ့နောက်ဒီနေ့နိုင်ငံအနှံ့ဆန္ဒပြပွဲတွေမှာဖွဲ့စည်းပုံအခြေခံဥပဒေစာအုပ်တွေကိုမီးရှို့ခဲ့ကြပါတယ်။မန္တလေးမြို့ကဆန္ဒပြပွဲတွေအတွင်းစိန်ပန်းလမ်းမကြီးမှာအာဏာရှင်ဆန့်ကျင်သူတွေကိုစစ်တပ်နဲ့ရဲကပစ်ခတ်တာကြောင့်2ယောက်တေဆုံးပြီးတော့4ယောက်ထဏ်မင်းဒဏ်ရာရရှိခဲ့တယ်လို့မန္တလေးတပိတ်ဆန္ဒပြရာမှာပါဝင်သူတစ်ယောက်ကပြောပြပါတယ်
။ခုလောလောဆယ်တော့ကျွန်တော်တို့ကနဦးတရင်ရရှိတာကတော့2ဦးကြာဆုံးတယ်2ဦးကြဆုံးတယ်ဒဏ်ရာရရှိသူ4ဦးရှိတယ်အဲ2ဦးကြဆုံးတဲ့ထဲကနေတောက်ခေါင်းပွင်းနဲ့2ဦးပါတယ်ဒါပေမဲ့အဲ့အလောင်းကိုတော့သူတို့ဒီစစ်ကောင်စီဘက်ကနေတိမ့်သွားတာကျူသွားတယ်ပေါ့ပောက်သွားတယ်ပေါ့ဗျာ
ဒီနေ့ဆန္ဒပြပွဲတွေမှာ2008ဖွဲ့စည်းပုံအခြေခံဥပဒေစာအုပ်တွေကိုမီးရှို့ကြတာဟာဖွဲ့စည်းပုံအခြေခံဥပဒေဖျက်သိမ်းတာကိုကြိုးဆိုကြောင်းပြသတာဖြစ်တယ်လို့မန္တလေးတပိတ်ဦးဆောင်သူကိုတေစာဆန်းကပြောပါတယ်
ကျွန်တော်တို့မတ်လ31ရက်နေ့မှာပဲကျွန်တော်တို့ CRPH ကနေပြီးထုတ်ပြန်ချက်တစ်ခုထုတ်ပြန်နေပါတယ်။ဒါကဘာလဲဆိုတော့2008ခုကိုလုံးဝအပြီးတိုင်အကျွေးမဲ့ဖြစ်သိမ်းတယ်ဆိုတဲ့အကြောင်းကျွန်တော်ကြေညာတယ်။ဒါကြောင့်ကျွန်တော်တို့ဒီနေ့ April 1ရက်နေ့မှာတော့ကျွန်တော်တို့မန်လေးမြို့အပါအဝင်တနင်္ဂနွေလုံးပေါ်တော့ကျွန်တော်တို့စံသားပြပ
ဒီလိုတွေကကျွန်တော်တို့ဒီညထောင်ရှစ်ဖွဲ့စည်းပုံအခြေခံဥပဒေစာအုပ်ကြီးကိုကျွန်တော်တို့ပြည်သူတွေကလည်းလုံးဝမလိုလားတဲ့ဖြစ်တဲ့အတွက်ဒါပြီးတိုင်းချက်သိမ်းနေဆိုတော့မီရှုဆန္ဒထုတ်ဖို့ကျွန်တော်တို့ဒါပြီးပြောပြကျွန်တော်ညဉ့်ညံစွာဆန္ဒခေါ်လို့နေကြပြီဖြစ်ပါတယ်ခင်ဗျာဆန္ဒပြပွဲအချိန်ကြာမသွားတဲ့မုံရမျိုးမှာလည်းဖွဲ့စည်းပုံအခြေခံဥပဒေစာအုပ်တွေကိုမီရှုဆန္
ဲလောက်ခဲကတပိတ်စကြောင်းမထွက်ခင်မှာလည်းကဒီထတော်ရက်ွက်ထဲကိုသူတို့ဝင်ပြီးတော့အာစီးမြင်မှုလုပ်တယ်အဲ့ဒီအချိန်မှာဒီရက်ွက်ပြီးရက်ွက်သားတွေနဲ့အာရက်ွက်ပြီးရက်ွက်သားတွေကိုပြစ်ခတ်မှုတွေလုပ်တယ်ပေါ့နော်အဲ့မှာကျွန်တော်တို့ထိခိုက်တဲ့အရာတွေတွေရှိတယ်အဲ့လိုလုပ်တဲ့အချိန်မှာကျွန်တော်တို့ဒီအာရက်ွက်နေပြီးသူတို့အကောင်းကိုထိတဲ့ဒဏ်ရာနဲ့အာကြာဆုံးသွားပါတယ်ခင်ဗျာစနိုက်ပါနဲ့ပြစ်တာပြစ်တယ်လို့ကျွန်တော်တို့ဒီထားပါတယ်ခင်ဗျာအာထိခိုက်ဒဏ်ရာရတဲ့သူတွေလည်းတော်တော်များရှိပါတယ်ခင်ဗျာဒီနေ့တည့်ရက်သေးတယ်ဆိုကျွန်တော်တို့ဟိုအတိအကျတော့ကိန်းကဏ္ဍအတိအကျတော့မရသေးပေမဲ့ကျွန်တော်၅ဦးအထက်မှာအာရှိတယ်ပေါ့နော်ဆရာဝင်းချင်း၅ယောက်နဲ့ဆရာကြားထဲမှာလို့တော့ကျွန်တော်အကျဉ်းနဲ့ပြီးထားတယ်ကိန်းကဏ္ဍအတိအကျကတော့ကျွန်တော်တို့ဟိုစီးဖွဲ့ရင်းနဲ့ဆက်တယ်ချိတ်ဆက်ပြီးတဲ့အခါကျအတိအပြုကိုစူးစမ်းနေလို့ပါပဲခင်ဗျာ
စာနာပြပွဲတွေကိုယောက်ျားပုံစံနဲ့လုပ်နေတဲ့ရန်ကုန်မြို့မှာလည်း2008ဖွဲ့စည်းပုံအခြေခံဥပဒေစာအုပ်တွေတာမကနိုင်ငံတော်အလံတွေကိုပါမိရှုဆန္ဒပြခဲ့တာတွေရှိတဲ့အကြောင်းလူမျိုးပေါင်းစုံအထွေထွေတပိတ် GSCN ဦးဆောင်ကော်မတီဝင်တယောက်ကပြောပါတယ
်ကျွန်တော်တို့နိုင်ငံတော်အလံကိုပါအဲကျွန်တော်တို့မိရှုတဲ့ဆိုဘာကြောင့်လဲဆိုတော့ဒီနိုင်ငံတော်အလံဒီကျွန်တော်တို့တိုင်းပြည်မှာရှိတဲ့ပြည်သူတွေအားလုံးလူမျိုးတွေအားလုံးကနေလူလာတဲ့နိုင်ငံတော်အလံမဟုတ်ဘူးကျွန်တော်တို့ဒီဖေဖော်ဝါရီလ၁ရက်နေ့ကနေစပြီးတော့မှဒီနိုင်ငံအသစ်မှာကျွန်တော်တို့လူမျိုးပေါင်းစုံဒီနိုင်ငံဒီနိုင်ငံသားတွေတို့လူလာတဲ့ကျွန်တော်တို့ဒီနိုင်ငံရေးခင်းချင်းအဖြစ်ကိုအဲကြွားဖို့လိုလာတဲ့အတွက်2008ဖွဲ့စည်းပုံဆက်အနာရှင်ကနေပြီးတော့မှစခဲ့တဲ့နိုင်ငံတော်အလံပြီးကျွန်တော်တို့လည်းလုံးဝမသက်ဆိုင်အကြောင်းကိုကျွန်တော်တို့ကဖော်ပြတဲ့အတွက်ဖော်ပြခြင်းနဲ့ကျွန်တော်တို့ဒီ campaign ဒီစီစဉ်ဖို့ပြည်လမှာကျွန်တော်ဖြစ်ပါတယ
် February 1ရက်နေ့မှာစစ်တပ်အာဏာသိမ်းခဲ့ပြီးနောက်ပိုင်းဆက်အနာရှင်စနစ်ဆန့်ကျင်တဲ့ဆန္ဒပြမှုတွေကိုပြည်သူတွေကပုံစံမျိုးစုံနဲ့လုပ်နေကြတာဖြစ်ပါတယ်ဒီဆန္ဒပြမှုတွေအပေါ်မှာလည်းတက်ကပြစ်ခတ်နှိမ်နှင်းမှုတွေကိုတိုးမြှင့်လုပ်နေတဲ့အတွက်တေဆုံးသူ930ချက်မနည်းရှိနေပါပြီရှင
်။မတ်စုမြတ်မွန်ပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့ရန်ကုန်ဘက်ကအခြေအနေကိုလည်းပြောပြချင်ပါတယ်။ရန်ကုန်မြို့ကနေဦးတော်လန်ရေးဆန္ဒပြတပိတ်တွေအချိန်ကာလနှစ်လကျော်လာခြင်းထိအားကောင်းနေသေးပါ။ဆန္ဒပြတဲ့သူတွေကိုလက်နက်ကင်ဘက်ဒီလက်နက်ကင်ဒီဘက်ကအကြမ်းဖက်ဖိနှိပ်တာကြောင့်ပြည်သူတွေဘက်ကထိတိုက်မတွေ့တော့သလိုလက်နက်ကင်ဒီဘက်ကလည်းခင်းမုံဆောက်ခြောက်လန့်တာတွေရှိနေပါတယ်။ဒါမဲ့လည်းအာဏာရှင်စနစ်ကြဆုံးရေးအတွက်ရတဲ့နည်းနဲ့စန့်ကျင်နေကြတဲ့ရန်ကုန်ကလာတဲ့တပိတ်အခြေအနေတွေကိုတော့မတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဖေဖော်ဝါရီလ၁ရက်နေ့ကနေစပြီးစစ်အုပ်ချုပ်ရေးကောင်စီကအာဏာသိမ်းခဲ့တာအချိန်ကာလနှစ်လပြည့်ပြီးကျော်လွန်လာတဲ့အချိန်အထိစစ်အုပ်ချုပ်ရေးကိုစန့်ကျင်ကန့်ကွက်နေကြတော့မှရန်ကုန်မြို့ကဆန္ဒပြတပိတ်တွေကိုစစ်တပ်နဲ့ရဲလုံခြုံရေးတပ်တွေကလက်နက်အင်အား၃အကြမ်းဖက်ပစ်ခတ်ဖြိုခွဲတာကြောင့်ထိခိုက်ဒဏ်ရာရသူတွေနဲ့သေဆုံးသူတွေရှိခဲ့ပြီးတဲ့နောက်ဆန္ဒပြသူတွေဟာအကာအကွယ်ခံတဲ့ပုံစံမျိုးလုပ်ပြီးဆက်ပြီးတော့ဆန္ဒပြနေကြပါတယ်။ဒါပေမဲ့လည်းအဲ့ဒီအတားအဆီးအကာအကွယ်တွေကိုလက်နက်ကြီး၃ဖြိုခွဲတာနဲ့မီးရှို့ဖျက်ဆီးခဲ့တာတွေလည်းရှိခဲ့ပါတယ်။အဲ့ဒီနောက်မှာတော့ဆန္ဒပြပြည်သူတွေဘက်ကစစ်တပ်နဲ့ရဲတွေကိုထိတိုက်မတွေ့တော့ဘဲရားတဲ့နည်းနဲ့ပုံစံမျိုးစုံဆန္ဒဆက်ပြခဲ့ကြပါတယ်။ဒီကနေ့မှာတော့တာကီတာမြို့နယ်တွေကဆန္ဒပြတပိတ်တွေမစတင်ခင်မှာပဲလက်နက်ကင်အင်အားပြတာတွေရှိခဲ့လို့ပြည်သူတွေရှောင်တိမ်ခဲ့ကြပါတယ်။လမ်းနေတဲ့အထိဝင်လာပြီးကာယံထားတဲ့အတားအဆီးတွေကိုရွှေ့ပေးဖို့အနုနီးတုံးပြောတာတွေရှိတယ်လို့ရက်ကွက်နေပြည်သူတဦးက VOA ကိုပြောပြပါတယ်
။ရက်ကွက်တွေဝင်လာတယ်အာပြည်သူတွေမကြောက်ပါနဲ့ပေါ့နော်မကြောက်နဲ့မလန့်နဲ့မင်းတို့မင်းတို့မကြောက်နဲ့မင်းတို့ငါတော့မပြစ်ဘူးပေါ့အဲ့လိုမျိုးပြောလာတယ်ပြည်သူတွေကိုလည်းသူတို့သွားလမ်းမှာတွေ့မကြောက်ပါနဲ့မပြေးပါနဲ့ပေါ့နော်သူဘာမှမလုပ်ပါဘူးဒီတကားတွေကိုမင်းရဲ့ချင်းအတွက်မဟုတ်မိတကားတွေဝင်လာထွက်တာကတည်းကရှိရဲ့ပေါ့အဲ့တော့ဒီတကားတွေပိတ်ထားပါနဲ့ပေါ့နော်ပြုတ်ထားပါပေါ့မင်းတို့မပြစ်ပါဘူးမခါအဲ့လိုမျိုးတော့အာနည်းနည်းသူတို့ပြောင်းပြောင်းပေါ့နော်သူတို့ကတော့ဆက်ဆက်ဒါပေမဲ့ကျွန်တော်ပြည်သူကတော့ဒီတိုင်းပဲလေသူတို့ကမပြောင်းလဲ
ဒီကနေ့မှာတော့ထူးထူးခြားခြား2008ဖွဲ့စည်းပုံအခြေခံဥပဒေစာအုပ်ကိုမီးရှို့ဖျက်ဆီးတဲ့တပိတ်အပြင်အရင်နေ့တွေကလိုပဲလူမဲ့တပိတ်အာရုံဥတပိတ်တွေကိုပြုလုပ်ခဲ့ကြပါတယ်။မျိုးတွေကလမ်းမတွေပေါ်မှာစစ်ကားတွေလဲလှယ်နေကြတယ်လို့ရက်ွက်တွေထဲမှာစစ်သားနဲ့ရဲတွေလက်နက်ကင်ချီတက်နေတာကြောင့်ပြည်သူတွေကအိမ်ပြင်ကိုတိတ်မထွက်ကြဘူးလို့ဗဟန်းမျိုးနယ်နေပြည်သူတို့က VOA ကိုပြောပြပါတယ်
။မနေ့ကအစောကြီးကတော့ဗဟန်းဘက်မှာဟိုစစ်သားတွေအစင်း20လောက်စောက်တယ်။မနေ့ကဖြစ်သွားတဲ့ case ကြောင့်လို့ပြောတယ်။မနေ့ကကိုရီးယားဂျိုပိုကာကိုဥချွန်မောင်အိမ်ရရှိမှာတနက်နေ့ပြစ်ခတ်လိုက်ရတယ်။ VPN တက်နေတဲ့ကောင်မလေးတယောက်ထိသွားတယ်လို့ပြောတယ်လေ။
အဲ့ကေရှောင်းမာရူတီလန်ထီတောက်ရှောင်းမှာစစ်ကအစင်း20နဲ့စစ်တာခွန်းနဲ့ဆယ်လောက်မနပိုင်းတပိုင်းဆောက်တယ်ညီမလေးမနပိုင်းရဲ့အရှိန်နဲ့ညနေပိုင်းတော့ညနေနေတယ်ညီမမနေ့ညနေပိုင်းတော့ကဥချင်မောင်လမ်းပေါ်မှာမောင်းလာတဲ့ကားတစ်စင်းတနတ်မှန်လို့ကားပေါ်မှာပါလာတဲ့ကိုရီးယားပိုင်ရှင်ဟန်ဘန်ကဘန်ဝင်နဲ့အမျိုးသမီးတူရဲ့ဦးကောင်းထိမှန်ခဲ့ပါတယ် ဒီကနေ့ရန်ကုန်မြို့ရဲ့နောက်ထပ်ထူးခြားမှုတစ်ခုကတော့စစ်တပ်ပိုင်းစီးပွားရေးလုပ်ငန်းတွေဖြစ်တဲ့မယန်းကုန်းမြို့နယ်ကဘာရေးနာကဂန္ဓမာဟိုးလ်ဆေးနဲ့ပန်းစိုးရံကရူဘီမက်ဆိုင်နေမနက်နှစ်နာရီဝန်းကျင်လောက်မှာမီးလောင်ကျွမ်းခဲ့ပါတယ်မယန်းကုန်းမြို့နယ်ထဲမှာရှိတဲ့ဂန္ဓမာဟိုးလ်ဆေးဈေးဆိုင်ကြီးဟာလုံခြုံရေးစောင့်ချက်တဲ့ဂိတ်ဝန်းထဲမှာရှိတာဖြစ်ပါတယ်ည မ်းမရှိပိတ်ထားဖို့အာဏာပိုင်တွေရဲ့ညွှန်ကြားချက်ရရှိထားတယ်လို့ဆက်သွယ်ရေးဝန်ဆောင်မှုလုပ်ငန်းမှာလုပ်နေသူတွေကအတည်ပြုပါတယ်။လက်ကင်ဖုန်းပေါ်ကနေအင်တာနက်သုံးနိုင်တဲ့ Wi-Fi နဲ့ Mobile Data အင်တာနက်ဆက်သွယ်မှုတွေကိုလည်းဆရာနာသိမိကလေးကပိတ်ပင်ထားတာဖြစ်ပါတယ်ရှင်။
အစမုံပြပြသွားတာဖြစ်ပါတယ်အခုတခါတော့ Federal Democracy ပြည်ညင်စာရန်ပေါ်မှာနိုင်ငံရေးပါတီတွေရဲ့သဘောထားဒီကိုပြောပြခြင်းပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေကိုဖျက်သိမ်းတယ်လို့ကြေညာထားတဲ့ပြည်ထောင်စုလွတ်တော်ကုစားပြုကော်မတီ CRPH ကတိုင်းရင်းသားတရက်လုံးပါဝင်နိုင်မဲ့အမျိုးသားညီညွတ်ရေးအစိုးရဖွဲ့နိုင်ရေးရည်ရွယ်ချက်တွေပါတဲ့ Federal Democracy ပြည်ညင်စာရန်ကိုမတ်လ31ရက်နေ့မှာပဲထုတ်ပြန်ခဲ့ပါတယ်ဒီပေါ်မှာနိုင်ငံရေးပါတီတွေကြားသဘောထားအမြင်တွေကွဲနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ AB လပထမအပတ်အတွင်းအမျိုးသားညီညွတ်ရေးအစိုးရဖွဲ့စည်းနိုင်ဖို့လိုအပ်တဲ့အစီအမံတွေပါတဲ့ပြည်ညင်တွေကအတိုင်းအဆင့်ဆင့်လှုပ်ဆောင်သွားမယ်လို့ CRPH ကမတ်လ31ရက်နေ့မှာကြေညာချက်ထုတ်ခဲ့ပါတယ်။အဲ့ဒီအထက်မှာ Federal Democracy ပြည်ညင်ကိုရေးဆွဲတည်ပြုတာတိုင်းပြည်ပြည်ညီလာခံခေါ်ယူပြီး Federal Democracy ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲတာစတာတွေကိုအကောင့်ထည့်ဖော်မဲ့နိုင်ငံရေးလမ်းပြမြေပုံ၈ချက်ပါဝင်ပါတယ်1948နောက်ပိုင်းကစပြီးတိုင်းရင်းသားတွေနဲ့လက်မှတ်ရေးထိုးခဲ့တဲ့ဂရိကဝတ်တွေကိုအစိုးရအဆက်ဆက်မှာအကောင့်ထည့်ဖော်ဖို့ပြက်ကွက်ခဲ့တာတိုင်းရင်းသားကုစားပြုမှုအားနည်းခဲ့တာတွေကိုနိုင်ငံရေးပါတီတချို့ကထောက်ပြနေကြတာပါဂရိပေးထားတဲ့အတိုင်းလက်တွေ့အကောင့်ထည့်ပေါ်အောင်လုပ်နိုင်ရင်ဘယ်အဖွဲ့အစည်းမှမစိုးယုံကြည်မှုတွေရလာနိုင်တယ်လို့ကချင်ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဟောင်းဖြစ်သူဦးအောင်ခန်းက VOA ကိုပြောပါတယ်
။ကျွန်တော်ဖြတ်သန်းခဲ့ပြီးပါပြီ1988တုန်းကဒီကနေပေါ်ပေါက်လာတဲ့ဟာကြီး CRPG ပေါ့အဲဒါပြီးမှညွန်ပေါ်အစိုးရ NCGUP တွေလည်းပေါ်ပေါက်ပြီးဒါကြီးကလည်းလက်တွေ့ဖက်မှာပါမှလုံနိုင်တဲ့အခြေအနေမျိုးမှာလက်တွေ့မလုံပင်တဲ့ကတိတွေကိုလည်းဖြတ်ခဲ့တဲ့ဟာမျိုးတွေလည်းတွေ့မြင်နေရတယ်အခုလေ CRPH နဲ့အမျိုးသားညီညွတ်ရေးအစိုးရအစိုးရအမျိုးကြီးကိုဖြစ်လာမယ်လို့ဒါမဲ့လက်တွေ့မှာလုပ်ဖို့တော့လိုတာပေါ့
မြန်မာနိုင်ငံမှာနှစ်ပေါင်းများစွာအတွင်းပထမဆုံးပြုလုပ်ခဲ့တဲ့1990ပါတီစုံရွေးကောက်ပွဲပြီးမှလည်းအများစုအနိုင်ရခဲ့တဲ့ NLD ပါတီကိုအာဏာလွှဲဖို့စစ်တပ်ကငင်းဆန်ခဲ့ပြီးဖွဲ့စည်းပုံအသေးရေးဖို့အမျိုးသားညီလာခံခေါ်ယူတဲ့လမ်းကြောင်းစီဦးတည်ခဲ့တာပါအဲဒီနောက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနဲ့လူမျိုးစုပါတီတချို့ဟာပြည်သူ့လူထုကုစားပြုကော်မတီ CRPP ကို1998မှာဖွဲ့စည်းပြီးအစိုးရတရက်ဖွဲ့နိုင်မှုကြိုးစားခဲ့ပါတယ်။အဲလို CRPP ဖွဲ့ပြီးတဲ့နောက်ရွေးကောက်ခံလူထုကုစားလေအများစုဖမ်းဆီးထောင်ချခံခဲ့ကြရပါတယ်။အခု NLD ပါတီကအနိုင်ရကုစားလေတွေနဲ့ဖွဲ့စည်းထားတဲ့ CRPH အနေနဲ့အမျိုးသားညီညွတ်ရေးအစိုးရဖွဲ့နိုင်မှုစုပေါင်းကောင်းဆောင်မှုနဲ့အကောင့်တွေပေါ်သွားမယ်လို့ပြောလာတဲ့ပေါ်အရင်အခြေအနေနဲ့နှိုင်းယှဉ်ပြီးလူမျိုးစုတွေကြားအမြင်မတူပါဘူး။လူပေါင်းစည်းဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကတော့2020ရွေးကောက်ပွဲပြီးပေါ်လာတဲ့ပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီ CRPH လူမှုဒေါ်လာရေးကြောင့်ပေါ်ပေါက်လာတာဖြစ်ပြီးအမျိုးသားညီညွတ်ရေးအစိုးရအဖွဲ့ကိုဘယ်လိုမူတွေနဲ့သွားမလဲဆိုတာလူမျိုးစုတွေကြားမေးခွန်းထုတ်နေကြပေမဲ့အခြေခံမူအရတော့ဒီနေ့နိုင်ငံရေးအခြေအနေနဲ့ကိုက်ညီကြောင်း VOE ကိုပြောပါတယ်
။အားလုံးရဲ့တောက်ခံမှုတွေကြားအောင်ဘယ်လိုဆောင်ရွက်သွားကြမလဲပေါ့နော်။ဒီလိုကိစ္စမျိုးတွေမှာတော့တယောက်နဲ့တယောက်ဟိုတစ်ခွက်နဲ့တစ်ခွက်အများစုတစ်ခုနဲ့တစ်ခုကြားမှာအမြင်တူညီမှုမတူညီမှုတွေရှိအောင်ရှိနိုင်ပါလေသို့တော်လည်းပဲအခြေခံအားဖြင့်ပြောမယ်ဆိုရင်ကျွန်တော်အနေနဲ့ပြောမယ်ဆိုလို့ရှိရင်တော့ကိုက်ညီမှုရှိတယ်လို့ကျွန်တော်ပြောချင်ပါတယ် CRPH က2008ခေါ်ယုတ်ချုပ်ပုံအခြေခံဥပဒေပေါ်မှာဖြတ်သိမ်းအောင်ကြီးညာတဲ့ကိစ္စဒီ Federal Democracy နိုင်ငံတော်ကိုဆက်ပြီးတော့တည်ဆောက်သွားမယ်ဆိုတဲ့ကိစ္စအားလုံးပါဝင်တဲ့အမျိုးသားညီညွတ်ရေးအစိုးရဖွဲ့စည်းတယ်ဆိုတဲ့ကိစ္စရင်းနဲ့ပတ်သက်လို့ကြိုဆိုတယ်လို့ကျွန်တော်ပြောချင်ပါတယ်
2008ဖွဲ့စည်းပုံကိုဖျက်သိမ်းကြောင်း CRPH ကကြေညာလိုက်တာဟာ Federal ဒီဆောင်ရေးမှာအလားအလာပိုကောင်းနိုင်ပြီးနောက်ပိုင်းမှာလည်းကွဲပြားတဲ့သဘောထားတွေစုစည်းနိုင်အောင်ညံ့ညံ့ကြိုးစားသင့်တယ်လို့ကရပြည်နယ်ဒီမိုကရက်တစ်ပါတီ KYSDP အထွေထွေအတွင်းရေးမှူးခူးသဲရယ်ကပြောပါတယ်
။ဒ
ထိုင်ယူရမယ်လို့တော့ကျွန်တော်ကောက်တတ်မိတယ်သူ့အနေနဲ့ဒီချိန်မှာလဲအရန်ကြံနေလို့နဲ့မဖြစ်ဘူးပေါ့နော်ဒါဒီချိန်မှာအနောက်အရှိတစ်ရှိပေါ့90ကပြည့်တဲ့ကိစ္စနဲ့တော့နည်းနည်းထူထားတယ်တကူကတော့ဒါဟုတ်တယ်ကြီးကပူပြီးတော့မှပူကောင်းလာတဲ့ခါကျတော့ပူပြီးတော့မှချက်ချက်မိမလားပေါ့နော်အဲတိုင်းကကောက်ဆော်လေးနောက်ပြီးတော့တကယ်နိုင်ငံရေးအစုအဖွဲ့တွေကနေပြီးတော့မှကောက်ဆော်ကလေးဒါလူတို့ လက်ခံနိုင်တဲ့အနေအထားမျိုးရှိတော့ဟိုဘိုင်းကျူရာကလူတွေလို့ကျွန်တော်ကတော့အဲ့လိုပဲဖတ်တာလေ
Federal Democracy ပြည်ညင်စာရန်ကိုယူကောက်ခံအမတ်တွေနိုင်ငံရေးပါတီတွေ CDM ဦးဆောင်သူတွေ Debate Committee တွေအရက်ဖက်အဖွဲ့အစည်းတွေလူမျိုးစုလက်နက်ကိုင်တွေနဲ့စုပေါင်းဆွေးနွေးပြီးဆုံးဖြတ်ထားတာလို့ဒီစာရန်မှာရေးသားထားပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းပြောပြသွားတာဖြစ်ပါတယ်အခုတခါတော့မန္တလေးဘက်ကမိလောင်ချမ်းမှုခြေနေကိုပြောပြခြင်းပါတယ်မလေးမျိုးပြည်ကြီးတကွန်မျိုးနယ်နန်းသာရဲတကွန်တိုင်းရက်ကွက်မှာဒီကနေ့ဧပြီလ10ရက်နေ့မနက်အစောပိုင်းကမီးလောင်ချမှုဖြစ်ပွားခဲ့ပြီးတော့နေ90နီးပါးလောက်မီးလောင်ဆုံးရှုံးခဲ့ပါတယ်။မိဘတင်ခဲ့တဲ့အိမ်တော်စု150ကျော်ဖုန်ကြီးကျောင်းဝင်းတစ်ခုမှာခိုလုံနေကြပြီးတော့မြို့ကန်တွေကအစားအသောက်တွေအကူအညီပေးနေကြတဲ့အကြောင်းမန္တလေးကလာတဲ့သတင်းကိုမအေးသနာကျော်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။
မန္တလေးမြို့ကလူနေရပ်ကွက်တစ်ခုဖြစ်တဲ့ပြည်ကြီးတကွမြို့နယ်တွေကနတားရက်မှာဒီနေ့အစောပိုင်းမီးလောင်ကျန်းခဲ့တဲ့အတွက်အင်ဂျီ90နီးပါးမီးလောင်ဆုံးရှုံးပြီးတော့အိမ်တော်စု152စုမိဘတင်ခဲ့ကြရတာပါမီးလောင်ကျန်းမှုအကြောင်းရင်းနဲ့ပတ်သက်ပြီးတော့မန္တလေးတိုင်းမိသက်အရာရှိသူက VOE ကိုအခုလိုရှင်းပြပါတယ်ဟိုအိမ်
တော်80လောက်လောင်လာပါဘူးဟိုတော်လာတော့သူတို့ရဲ့အိမ်ဘော်ဒါကသူတို့ဟိုမိန်းကောင်နဲ့ပူလုံးလေးမီးလောင်ဆီရတာကျောင်းတောင်ကမြန်မာဆက်ပြီးတဲ့ငါးကောင်ဆက်တယ
်မိသက်တပွဲကမီးလောင်ကျွမ်းမှုကိုအဆင့်ဆုံးတတ်မှတ်ခဲ့ပြီးမီးကိုတနားရီကျော်နှိမ့်သက်ခဲ့ရတာပါလက်ရှိမီးပေးတဲ့သူတွေကိုမြို့ကန်ကွန်ကြီးကယ်ဆယ်ရေးအဖွဲ့တွေကကွန်ကြီးပေးနေကြပါတယ်ကယ်ဆယ်ရေးလှုပ်ပေးနေသူတူကအခုလိုပြောပြပါတယ
်အဲကျွန်တော်တို့လောလောဆယ်ဟိုမှာမီးပေးတဲ့ပြည်သူတွေကိုကျွန်တော်တို့အခုလက်ရှိယာယီပေါ့နော်ဟိုအများကြီးတာမနေကျော်ချောင်းဝင်းဆွက်လက်မှာဟိုလည်းကျွန်တော်မီးပေးကျေးဇူးတင်ပါတယ်เนาะသူတို့တော်လည်းနေရာထိုင်ခင်းတွေအခုပြင်ပေးနေပါတယ
်မိဘတဲ့ဒုက္ခရောက်သူတွေအတွက်နေရာထိုင်ခင်းနဲ့အစားအသောက်တွေကိုမျိုးကန်တွေကူညီပေးနေကြတာပါသူတို့အတွက်ချင်းအောင်တဲ့ဆောင်တွေအဓိကလိုအပ်နေတယ်လို့ပြောပါတယ်ပြီးခဲ့တဲ့မတ်လ28ရက်နေ့ကလည်းမန္တလေးမြို့116 56လမ်းနဲ့58လမ်းကြားမှာမီးလောင်ခဲ့လို့နေအလုံး60နီးပါးမီးလောင်ဆုံးရှုံးခဲ့ရသေးတာပါတပည့်အတွင်းမှာနေရင်အများပြမီးလောင်ကျွမ်းတာနဲ့ပတ်သက်ပြီးတော့မိသက်အရာရှိတူကအခုလိုမှတ်ချက်ပြပါတယ်
။ညစကောင်တွေစကောင်တွေပေါ့လူကြီးကြီးရဲ့ဆက်ကညရှင်းနိုင်ရမနေ့၄နိုင်ချင်းဆက်ရတဲ့အချိန်ကဖြစ်တာရဲ့။နောက်တစ်ခုကကျွန်တော်ကဟိုဒါနဲ့လိုင်းနေနေရတယ်။နောက်တစ်ခုကတယ်လီဖုန်းရေးဖို့ကျွန်တော်ကမိကိန်းဆိုင်ရေးမိသက်ကိုကုနာမတွေမှတ်မှတ်ထားတဲ့အတွက်ညတော့မှပေါင်းကြီးရဲ့အစီအစဉ်ကျန်းကြောင်ကြမှာမိကောင်းညရရဲ့အတွက်အဲကြောင့်မို့မီးလောင်ဖို့ညတာနောက်တစ်ချက်ကတော်ကြည့်ကြော်နေချင်တယ်ဆိုအိမ်ကြီးဖိတ်ပြီးတော့ညားတာလေအဓိကတော့ဟိုအင်စစ်စစ်လေးနဲ့စစ်စစ်လေးဆိုတော့ဖြစ်တယ်သူနောက်တော့ဒီလိုအရာကဥဒကားဝင်ထွက်တယ်ဘူးရဲ့နန်းနေမဟုတ်ဘူးတပတ်ပြန်နေရှိတယ်ဆိုတော့အဲ့ဒါကြီးကြောင့်မင်းအောင်တာညားသွားတာ
မန္တလေးမြို့မှာအခုလိုသတင်းတပတ်အပြင်မှာမီးနှခါလောင်တဲ့အတွက်နေအိမ်150နီးပါးမီးလောင်ကျွမ်းခဲ့ပြီးတော့အိမ်နောက်စု200ကျော်အိုးမဲ့အိမ်မဲ့ဖြစ်နေကြရပါတယ်ရှင
်မန္တလေးကမီးလောင်ကျွမ်းမှုရှင်နေနဲ့ပတ်သက်ပြီးတော့မအေးတနာကျော်ပြောပြခဲ့တာပါရန်ကုန်မြို့ကစစ်တပ်ပိုင်းကုန်တိုင်ကြီးတစ်ခုဒီနေ့မနက်စောကြီးမှာမီးလောင်ခဲ့တဲ့အပေါ်ရန်ကုန်မြို့ကနေကြအံ့ဩနေကြပါတယ်။ဘာတွေမီးလောင်သွားပြီးဘယ်လိုထူးခြားမှုတွေရှိနေပါသလဲ။အမည်မဖော်လိုတဲ့ရန်ကုန်မြို့ကတဲ့ချုပ်ကိုကိုဝင်းမင်းကဆက်သွယ်ပြီးတော့တင်ပြထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒီစစ်တပ်ပိုင်းကန္နမာဟိုးစေးကုန်တိုင်ကြီးရှိရာမရန်ကုန်မြို့နယ်ရှေ့ရက်ကွက်နေအမည်မဖော်လိုသူတူကစပြီးသိရပုံကို
ဟိုညတည်းကတော့ကျွန်တော်တို့ဒီမီးလောင်တယ်ဆိုတော့သိရတယ်ပေါ့နော်ဒီတနာရီနဲ့နှစ်နာရီဝန်းကျင်မှာဖြစ်မှဖြစ်နေကျွန်တော်အခင်သိကြတော့မသိဘူးပေါ့မီးလောင်တာသိတော့ဟိုရက်ကွက်ထဲလူတွေကတော့အကုန်လုံးအဲ့ဒီသွားတော့မသိဘူးပေါ့နော်ဟိုဟာအကုန်လမ်းထိပ်တရနေပဲထွက်ကြည့်လိုက်တယ်ကျွန်တော်တို့မီးကိုတွေနေရတယ်တချို့ကျတော့လည်းဒီမီးတွေနေရတယ်လို့ပြောတယ်ပေါ့နော်အဲ့ဒီနာသွားဖို့ကျတော့ဒီကန္နမာလမ်းပေါ်ကိုတက်မှာဆိုတော့ကျွန်တော်ကာဖျူးချိန်ဖြစ်တဲ့ဆိုတော့ကျွန်တော်တို့သွားမကြည့်လိုက်ဘူးမနက်ကျမှကျွန်တော်တို့သွားကြည့်လိုက်တာသွားကြည့်လိုက်တော့အဲ့ဒီတနာရီထိုးနေတဲ့မီးကဒီဟိုဟာထိမနက်မိုးလေးကျွန်တော်ရောက်တော့တဲ့ချိန်လို့၈နာရီလောက်ရှိပြီပေါ့လေအဲ့ဒီချိန်ဒီကိုသူအထဲမှာမနေသေးဘူးညှိနေတာခင်ဗျအဲ့ဟိုနေရတဲ့လောက်ကအကုန်လုံးကဟောင်းလောင်းပေါက်နေဖြစ်ဟောင်းလောင်းပေါက်နေဖြစ်အထဲမှာပစ္စည်းတချို့တွေကိုမီးလောင်ထားတဲ့ဟာတွေလည်းတွေ့ရတယ်ပေါ့နော်မီးကိုအမဲတွေတက်တယ်ပြီးတော့အခုမှမီးပစ္စည်းတခုခုမီးစဆွဲခံလို့မီးကိုအဖြူတွေတက်တာမျိုးအလားမျိုးတော့မြင်ရတယ်ပြီးတော့ကျွန်တော်ဒီအပြင်ကလည်းညှော်နှောက်ထွက်တဲ့ခါကျလို့ချင်းအဲ့လိုအနံပေါင်းစုံရတဲ့ဟာမျိုးရှိတယ်ပေါ့
ဒါအပြင်မီးသက်အင်အားနဲ့လုံခြုံရေးအနေအထားတွေ့ခဲ့ရပုံကိုလည်း
ကံတမလမ်းနဲ့ဝေဇန်ရန်တာလမ်းတောက်ကဒီကုန်တဲ့ကြီးရှိရက်ွက်ထဲနေသူကပဲအခုလိုရှင်းပြပါတယ်မိထိုင်ရကျွန်တော်မြင်တော့ဆိုလို့ရှင်တော့အနောက်ဘက်မှာတော့သူတို့နှစ်ဟိုပေါ့နော်နှစ်စီးလောက်ရှိမယ်ညောင်ဒီပံပတ်အချမ်းကနေပြီးတော့သူတို့ညှိနေတာအဲ့နှစ်စီးကလူကဲတဲ့ ကြည့်တော့လည်းသူရှိဖြစ်နေအဲ့မှာရှိသက်ရှိတော့အဲ့မှာရှိဖြစ်နေတဲ့ကနှစ်စီးဆိုတော့သူတို့ဘောင်၆စီးခုနှစ်စီးလောက်တော့ရှိမှာခင်ဗျဒါကျွန်တော်မြင်လောက်ပေါ့နော်သူ့တဲ့ဘယ်နှစ်စီးလဲဆိုတော့လည်းကျွန်တော်လည်းမသိဘူးပေါ့ဟိုဟာလုံးကျွန်တို့လုံးကျော်ကြီးခါတယ်ပေါ့နော်အနာအမအဲ့ဒီသူတို့ဒီစက်သားတွေရှိမယ်ဒါပေမဲ့ကျွန်တော်တို့သိတဲ့လောက်ကတော့ရင်ထဲအဲ့ဒီမှာတက်ဆွဲထားလို့တ
ော့ပိတ်ထားလိုက်တယ်။ဘယ်ဘက်ကနေပြန်ပတ်သွားတယ်လဲဆိုဟိုအထက်ပန်းစုရဏနဲ့ပြန်ပြီးတော့ဆင်းလာတော့အဲဒီရူဘီမတ်ကတော့ဟိုကားပေါ်ပဲမြင်ခဲ့တာပေါ့နော်။အဆောက်အဦတစ်ခုလုံးမိရလောင်ရေချောနေပေါ့။အဆောက်အဦဟိုအခွန်ပုံနဲ့တိုင်နေပဲကျွန်တော်ဘာမှရှိအကုန်လောင်တယ်။အဲဘေးဘက်အဆောက်အဦတွေတော့လောင်တော့အဲအဆောက်အဦတစ်ခုလေးပဲ။ဒီကားစီးချိန်နဲ့ဖြစ်တယ်ဆိုတော့တခြားအဲ့နာဘယ်သူမှလည်းဖြတ်သွားခက်လာမရှိဘူးလေအဲဒီချိန်ဆိုလို့ရှိရင်ဆိုလောင်တာဟိုရူရူတန်းတန်းလောင်တာမျိုးနဲ့တော့မတူဘူးပေါ့
အဲဒီတော့အခုလို့မီးလောင်မှုနှစ်ခုထူးထူးခြားခြားဖြစ်လာပုံကိုနောက်ရန်ကုန်မြို့နယ်သုံးသက်သူတူက
ဒီနေ့ကတော့ဟိုတက်တိုက်ဆိုင်ဆိုင်ဟိုဒီစစ်တပ်ပိုင်းစီးပွားရေးတုံးကန်နှစ်ခုဟိုတပြိုင်တည်းမီးဆိုင်မီးလောင်တာတော့နည်းနည်းလေးတက်တိုက်ဆိုင်ဆိုင်လေးတော့ရှိတယ
်ဒါအပြင်ဒီကဏ္ဍမှာကုန်တိုက်ကြီးမီးလောင်မှုမှာထူးခြားခဲ့ပုံကိုတကုံတက်ကတူ IR နိုင်ငံတကာဆက်ဆံရေးကြောင်းသားတူက
ဟောကျွန်တော်တို့ဒီဟို75ဝင်းကျင်လောက်ပါငောင်းကြီးခဏမှာဟိုးသေးရောက်တဲ့အချိန်မှာဒီ CNN သတင်းတော့ကိုလည်းကျွန်တော်တွေ့ရပါတယ်ဟုတ်အဲ့ညကွာပန်းတော့တန်းတယ်ဗောအနီမကြဘိုင်းအောင်မကြဘိုင်းကဒီဘောင်းကြီးအရှိပဲပါဗော CNN သတင်းတော့ကလည်းကျွန်တော်ထင်တာဒီ CNN သတင်းတော့ကဒီရန်ကုန်မြို့မှာရှိဒီစနားပြနေရာကိုသွားပြီးတော့ကျွန်တော်အနေနဲ့ဒီသွားပြီးတော့ဘယ်လိုပြောမလဲသွားရောက်လေးလာစုံစမ်းမယ်လို့ထင်နေရဗောအဲ့မဲ့သူသွားကြည့်ရအချိန်မှာသူကမီးတောင်းနေနေရဗောစုံစမ်းနေရတွေ့ရတယ်ဗောဒီမီးလောင်နေနေသူနေရှောက်ပတ်ကြည့်နေရဗော
တကယ်တော့မြန်မာနိုင်ငံရဲ့ဆေးရနာသိန်းဆန့်ကျင်ဆန္ဒပြမှုတွေကိုစစ်တပ်ကပြစ်ခတ်ဖြိုခွင်းရမှာအရင်မေးလောင်မှုတချို့ရှိခဲ့ပေမဲ့ဒီတစ်ခေါက်ကကြီးမားထူးခြားတယ်လို့သုံးသက်သူတွေကဆိုနေပါတယ်ခင
်ဗျ။ကိုဝင်းမင်းပြောပြတော့တာဖြစ်ပါတယ်။ VOE ကနေခြားသောပရိနေညပိုင်းအစီအစဉ်တွေကိုည10:00နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုကစပြီးတော့သတင်းပတ်စင်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။ပထမဆုံးတော့မြန်မာရေးသုံးသက်ချက်ကိုနားဆင်ရမှာပါ။မြန်မာရွေးကောက်ပွဲကိုချီးကျူးဂုဏ်ပြုခဲ့တဲ့တရုတ်အစိုးရဟာမြန်မာပြည်မှာစစ်အာဏာသိမ်းတာကိုမထောက်ခံပေမဲ့မကန့်ကွက်ခဲ့ပါဘူး။တရုတ်ရင်ဆိုင်နေရတဲ့ကြက်တဲကိုဦးအောင်ခင်ကသုံးသပ်ပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြပေးထားပါရခင်ဗျာ။
နိုင်တရာဆက်မှုဇုံကတရုတ်အထည်ချုပ်စိတ်ဝင်ချုပ်မတ်လ14ရက်နေ့ကမီးရှို့ခံရလို့ထိတ်လန့်သွားတဲ့တရုတ်တန်ယုံဟာကျူးလွန်သူတွေကိုအရေးယူပေးဖို့တောင်းဆိုပါတယ်စစ်ကောင်စီကလည်းနိုင်တရာရွှေပြည်သာတောင်တကုံမြောက်တကုံမြောက်ဥကလာနဲ့တကုံစိတ်ကန်းစားတဲ့မြို့နယ်6နေမှာစစ်အုပ်ချုပ်ရေးကြီးညာပြီးတုတ်ပြန်ပါလေတရုတ်ဟာຫນွေဥတော်လိုင်းရင်းနဲ့ထိတွေ့လာပါတယ်လူမှုစန္ဒပြပွဲရောလူမှုခွန်ရက်ကတိုက်ခိုက်တာကိုရောရင်ဆိုင်နေရတဲ့တရုတ်တန်ယုံဟာတရုတ်အကျိုးစီးပွားထိခိုက်နေတာမှာကိုစိုးရိမ်ပူပန်လာပါတယ်စစ်အာဏာသိမ်းတာကိုသဘောထားကွဲလွဲမှုဖြစ်တယ်လို့ဖေဖော်ဝါရီလ1ရက်နေ့ကပြောဆိုခဲ့တဲ့တရုတ်ဟာစန္ဒပြပွဲနဲ့လူသားပွဲတွေကိုလက်ပိုက်ကြည့်နေလို့မရတော့မှသိလာပုံရပါတယ်မြန်မာပြည်မှာနိုင်ငံရေးမတည်ငြိမ်ရင်တရုတ်အကျိုးစီးပွားနေတာဆုံးရှုံးစရာအလွန်များပါတယ်။ NLD အစိုးရနဲ့သဘောတူထားတဲ့စီးပွားရေးစီမံကိန်းတွေကိုဆက်လက်အကောင်အထည်ဖော်နိုင်မှာမလားလို့တောင်းတန်လျာဖြစ်လာနိုင်ပါတယ်။တရုတ်အကျိုးစီးပွားနဲ့ຫນွေဥတော်လန်ရေးဆက်ဆက်လာတာကိုကျွမ်းကျင်စွာကင်တွဲနိုင်ဖို့ကိစ္စဟာတရုတ်အတွက်အရေးအကြီးဆုံးဖြစ်နေပါတယ်
။ဆေးရနာသိမ်းပြီးတလကျော်လာတော့မှနောက်ထပ်သွေးထွက်တန်ရုံမှုနဲ့ပဋိပက္ခမဖြစ်ပေါ်အောင်လုပ်ပြီးအချိန်လေးအေးချမ်းစေဖို့အတွက်ဦးစားပေးဆောင်ရွက်ရမယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကမတ်လ9ရက်မှာပြောပါတယ်။အာနာမသိမ်းပြီးဦးဝင်းမြင့်နဲ့ဒေါ်စုကိုတွေ့တော့ရွေးကောက်ပွဲအပြီးပထမဆုံးရောက်လာတဲ့နိုင်ငံသားရေးဝန်ကြီးအဖြစ်ဂုဏ်ယူမိကြောင်းဝမ်ယီကပြောပါတယ်။နောက်တနေ့တက်ချုပ်မင်းအောင်လှိုင်နဲ့တွေ့တော့ရွေးကောက်ပွဲစီရင်ပြဿနာတိုင်ကြားတာကိုဝမ်ယီကကြားသိပါတယ်။ရွေးကောက်ပွဲမရှိတဲ့တရုတ်ပြည်ကဝန်ကြီးကိုတက်ချုပ်ကြီးကရွေးကောက်ပွဲကိစ္စတိုင်ကြားတာဟာကတိကအောင်ဖြစ်เสียပါဒါပေမဲ့ဝမ်းကြီးပြန်သွားပြီးမကြမီဆရာနာသိမ့်တဲ့အခါမှာ တရုတ်ထောက်ခံမှုရယူပြီးလုပ်တယ်လို့လို့ထင်အောင်ထင်မှာဖြစ်ကုန်ကြပါတယ
်ဆရာနာသိမ့်ပြီးမကြာမီတရုတ်လေရင်အများအပြားရောက်လာတာပုံမှန်ကုန်သွယ်မှုသာဖြစ်ကြောင်းရန်ကုန်အခြေစိုက်တရုတ်ကုန်တယ်လုပ်ငန်းရှင်အတင်းကရှင်းလင်းရတဲ့အထိစိုးရိမ်ထိတ်လန့်လာပါတယ်အင်တာနက်ပေါ်မှာတွေ့ရတဲ့တရုတ်ပြည်မှာဆက်ဆံရေးဆိုင်ရာသတင်းအချက်လက်တွေဟာနိုင်ငံချစ်ချည်ရေးကိုဖျက်ဆီးဖို့ရည်ရွယ်တဲ့ကောလာဟလသာဖြစ်ကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကဖေဖော်ဝါရီလ18ရက်နေ့ကရှင်းလင်းပါတယ်ဒါပေမဲ့စစ်အာဏာသိမ်းမှုနဲ့အကြမ်းဖက်မှုကိုရှုံ့ချကန့်ကွက်ဖို့ပြက်ကွက်တဲ့အတွက်တရုတ်ကုန်ပစ္စည်းကိုမတုံးဘဲသဘိမ့်မှောက်ဖို့လူမှုကွန်ရက်မှာစောအောသူတွေအများအပြားတိုးပွားနေတာတွေ့ရပါတယ
်တရုတ်ကုန်ပစ္စည်းသဘိမ့်မှောက်ရေးလှုပ်ရှားမှုပေါ်ထွက်လာတာဟာတရုတ်ဆန့်ကျင်ရေးအခြေအနေကိုဖော်ပြရာရောက်ပါတယ်မူဆယ်နေဆက်ကုန်သွယ်ရေးမှာတရုတ်ဘက်ကကုန်ကားဝင်လာမှုအလွန်နှေးပါသွားပါတယ် NLD အစိုးရနဲ့ဆက်ဆံရေးကောင်းမွန်တဲ့တရုတ်ဟာစစ်ကောင်စီညွန်ညင်မာကိုလည်းစိုးရိမ်နေပုံရပါတယ်ဒါပေမဲ့ဆန္ဒပြတဲ့အရသားတွေကိုပြစ်ခတ်တိုက်ခတ်အကြမ်းဖက်တဲ့စစ်တပ်ရဲ့လုပ်ရက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီကဝေဖန်ရှုတ်ချတာကိုတော့တရုတ်အစိုးရကသဘောတူလိုက်ရပါတယ်စစ်ကောင်စီရဲ့လုပ်ရက်တွေတရားလွန်လုပ်နေတာကိုတရုတ်အစိုးရကအမြဲတမ်းမကာကွယ်နိုင်ကြောင်းအဖွဲ့ဝင်အားလုံးသဘောတူတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့မတ်လ10ရက်နေ့ထုတ်ဆုံးဖြတ်ချက်မှာတက်တည်ပြနေပါတယ်ဒီမိုကရေစီအသွင်ကူးပြောင်းရေးကိုပြည်သူ့ဆန္ဒနဲ့အညီအပြုသဘောနဲ့ဆက်လက်ဆောင်ရွက်ဖို့သာကုလသမဂ္ဂကလိုလားပါတယ
်မြန်မာအရေးမှာအာဆီယံအသင်းကြိုးပမ်းနေတာကိုလည်းထောက်ခံကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီကြေညာချက်မှာဖော်ပြပါတယ်စစ်အာဏာသိမ်းမှုဟာတရုတ်အစိုးရကိုအကြအတဲဖြစ်စေပါတယ်စစ်တပ်ကိုဝေဖန်ရှုံ့ချတာမျိုးမလုပ်မိဖို့ရှောင်ရှားရင်စစ်တပ်ကပြစ်ဒဏ်နေတဲ့ပြည်သူလူထုဒေါသမထွက်အောင်ကြိုးပမ်းနေရပါတယ်တစ်ချိန်တည်းမှာပဲတရုတ်ရဲ့အကျိုးစီးပွားကိုကာကွယ်စောင့်ရှောက်ဖို့ကြိုးပမ်းရပါတယ်မတ်လ29ရက်နေ့တပ်မတော်နေ့အခမ်းအနားကိုတရုတ်ဟာရုရှားထိုင်းလာအိုဗီယက်နမ်ဘင်္ဂလားဒေ့ရှ်အိန္ဒိယတို့နဲ့အတူတက်ရောက်ပါတယ်အမေရိကန်ရဲ့အနောက်တိုင်းကဒဏ်ခအရေးယူလို့အာနာသိစေအုပ်စုကိုချက်ချင်းထိခိုက်သွားမှာမဟုတ်ပေမဲ့အပယ်ခံဘဝပြန်ရောက်သွားတာကိုတရုတ်ကအခွင့်အောင်းယူနိုင်ပါတယ်မြန်မာနိုင်ငံရေးမှာတရုတ်ဝင်ရှုပ်နေတာဘူနင်ဝင်းရဲ့မဆလာခေတ်ကလေးကပါဒါပေမဲ့တရုတ်ထောက်ခံတဲ့ဘဂပကွန်မြူနီဟာပြည်သူလူထုကိုညှဉ်းပန်းနှိပ်စက်တာမဟုတ်တဲ့အတွက်အဲ့ဒီတုန်းကတရုတ်စန့်ကျင်ရေးစိတ်ကြအခုလိုမပြင်းထန်ပါဘူးအပယ်ခံစစ်အစိုးရကတရုတ်ကိုမိခူအားထားလာတော့မှသာတရုတ်ကိုမြန်မာပြည်မှာလူမုန်းများလာတာဖြစ်ပါတယ်ခင်ဗျာ
။ဥဝန်ခင်ရဲ့မြန်မာရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတစ်ခါတော့အပတ်စဉ်ကျမ်းမာရေးကဏ္ဍကိုတင်ဆက်ပေးမှာပါ။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့လူများစိတ်ဒဏ်ရာရမှုအကြောင်းကိုပြောပြထားပါတယ်။နိုင်ငံတော်ဆန္ဒပြတဲ့သူတွေအပေါ်ပြစ်ခတ်နိုင်နေနေတာတွေပိုပြင်းထန်လာတာကိုအများသူငါမျက်မြင်တွေ့နေရချိန်မှာလူများလည်းစိတ်ဒဏ်ရာတွေရလေရှိတယ်လို့စိတ်ကျမ်းမာရေးပညာရှင်တွေကဆိုပါတယ်။ဘာကြောင့်ကုလိုတွေဖြစ်ရပြီးတက်တာနိုင်အောင်ဘယ်လိုပံ့ပိုးကူညီပေးနိုင်ပါလဲ။ဒီအကြောင်းကိုတော့ဩစတြေးလျအခြေစိုက်စိတ်ကျမ်းမာရေးအထူးကုသမတော်ကြီးနဲ့မြန်မာစစ်တပ်ကတူတွေရဲ့ဂုဏ်သုဆောင်ပါမောက်ခဒေါက်တာရေမွန်တင့်ဝေကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
โอเคစေယောဂဆရာအထုကုမားတော်ဒီဂုရုဆောင်ပါမခဒေါက်တာရေမွန်တင့်ဝေခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုစစ်အာဏာသိမ်းပြီးပေါ့နော်ဒီပြစ်ခတ်ဖြုတ်ခွင်းမှုတွေကပို့ပြီးတော့ပြင်းထန်လာတာနဲ့အမျှသိကျရတဲ့ဒီခန္ဓာကိုယ်ဒဏ်ရာတွေပြပေါ့ဆရာနော်ဒီစိတ်ဒဏ်ရာတွေပါရလာမှာကိုစိုးရိမ်နေကြတဲ့အနေအထားမှာဘယ်လိုမျိုးအဓိကစပြီးတော့အကြံပေးချင်လဲဆရာ
ကျွန်တော်လည်းမြန်မာပြည်သားတွေနဲ့ထပ်တူကြေကွဲဝန်းနေနေရပါတယ်ဒီလောက်ရဲရဲစစ်စစ်ကုတူမျိုးချင်းချင်းကိုတိုက်ခတ်ခုခွင်းကြမ်းကြုတ်စွာရက်ဆက်စွာဆက်ဆံပြီးတော့တပ်ဖြတ်နေတာကိုကျွန်တော်တို့လည်းပဲမြေဝါချင်းချင်းမီဒီယာတွေကမြင်ရတယ် Facebook page ကမြင်ရတယ်တယ်လီဗီရှင်ကမြင်ရတယ်ဒါတွေမြင်တဲ့အခါမှာမြင်တဲ့လူတိုင်းကအထူးကြည်ကွယ်ဝမ်းနေတယ်နော်အထူးသဖြင့်ကျွန်တော်တို့ဓာမျိုးတွေကိုအရင်တွေ့ကြုံခဲ့ပြီးတဲ့လူတွေဆိုလို့ရှိရင်လည်းပိုတော့မှခံစားရတယ်ဥပမာဆိုပါတော့ဗျာလူငယ်လူရွယ်လေးတွေကိုပြည့်ဆက်ဆက်အကြောင်းမဲ့လူငယ်ကွေးတွေမှာတတ်ဖြတ်တယ်နောက်ပြီးအလောင်းပြရတဲ့ခါကျတော့မိခင်ကိုကြီးကသူ့ရဲ့တားလေးရဲ့မျက်နှာကိုညင်သားစွာကိုင်ပြီးတော့လူကလေးရဲ့တားလေးရဲ့ဖြစ်မှဖြစ်ရဒီကွယ်အမေတို့ထားကြတော့မှလားဆိုမိခင်ရဲ့မြတ်တာနဲ့မိခင်ရဲ့ပူဆွေးမှုဟာဘလောက်ကြီးမားတယ်ဆိုတော့ကျွန်တော်တို့မြင်တဲ့ခါမှာအလုံးကလေးကြတိကြီးဖြစ်ရပါတယ်အဲ့တော့ကျွန်တော်ခုနှစ်ပိုင်းခွဲပြောခြင်းနဲ့ပေါ့လေအဲ့လိုဖြစ်သွားပြီဆိုလို့ရှိရင်ကျူးလွန်တဲ့လူတွေရဲ့အပိုင်း psychology ကိုကျွန်တော်နောက်နည်းနည်းလေးပြောပြခြင်းပါတယ် dolose di nero ta grief reaction ပေါ့ ta subject ta grief ပေါ့ loss ပေါ့
okay ဆရာဒီဆုံးရှုံးကြေကွဲပူဆွေးရတာပေါ့နော
် okay grief တဲ့ပူဆွေးတယ်အဲ့ဒီအချိန်မှာသူရဲ့ပြင်းထန်တဲ့စိတ်ဝေဒနာဟာသူငိုမယ်သူ့တောက်လွန်းဆွတ်မယ်တော်ပြီးသူညအီလိုမရဘူးသိကကြမယ်အဲ့အဲ့ဒီတဲ့လက္ခဏာတွေဟာအမှန်တော့ယာယီပဲဖြစ်တော့ထောက်လာတယ်မှာပါမှန်အဖြစ်တော့ဒီတော့ပေါ်နေတယ်ဒါပေမဲ့အခုလိုရဲရဲစက်စက်အသက်ခံရတာကိုအပြစ်မရှိဘဲအသက်ခံရတဲ့အတွက်ကြောင့်ဒီလိုမတရားမှုကိုခံစားရတဲ့အတွက်ကြောင့်အဲ့ဒီ grief ကလည်းပိုလွန်ဖြစ်သွားနိုင်တယ်
ဟုတ်ကဲ့ဆရာဒီပိုကျသွားနိုင်တာပေါ့နော်
ဟုတ်တယ်အဲ့ဒီအချိန်မှာမိခင်တယောက်အနေနဲ့ရှင်မသားချင်းအနေနဲ့ဇနီးပါမရအနေနဲ့တော့ဖြေလို့မရအောင်ခံစားပြီးတော့စိတ်ဒဏ်ရာဆိုရပေါ်နေပါတယ်စိတ်ဒဏ်ရာကိုကျွန်တော် trauma လို့ခေါ်တာပေါ့ဗျာ PTSD လို့ခေါ်ပါတယ် post traumatic stress disorder ဒါနဲ့ပတ်သက်ပြီးတော့လက္ခဏာတွေကတော့ခုနကကျွန်တော်ပြောတဲ့အချိန်မှာ flashbacks ပြန်မိကြဘူးကိုအထံတလဲလဲပြန်ပြီးတော့မြင်ရုံနေမယ်ကြားရုံနေမယ်နောက်တစ်ခါကျတော့ခြေလုံးကြောက်လန့်ပြီးတော့နောက်တစ်ခါပြန်မဖြစ်အောင်မလားဆိုတော့ကြီးလန့်စာစားပြီးနေရတဲ့ increase startle response အတန်လေးတစ်လက်တည်းတုံ့ထုတ်တာမျိုးညအေးလို့မပြောဘူးညအေးတဲ့ခါမှာအေးမဆိုးရည်မြက်တယ်နောက်ပြီးတော့ဒီ violent ကိစ္စတစ်ခုခုကြားလိုက်တာတည်းဆိုင်နဲ့အရင်တန်ရာကြီးပြန်လာတယ်ပေါ့ဆိုစိတ်တန်ရာဆိုတဲ့အနေကပြန်ပြန်ပြီး reactivate ကြလို့ပါအဲ့တော့တကယ်လို့ပြန်ပြီးတော့အဲ့ဒီဟာကိုပြန်ပြီးသတိရမယ်ဆိုရင်အဲ့ဒီကြားမှာသူကအတိုင်းအဆမရှိပါဘူးအတိုင်းအဆမရှိပါဘူးမနေ့ကဖြစ်သူပဲပြန်ခံစားနေရပါလေအဲ့တော့ဒီလူရဲ့အတွင်းစိတ်ကအင်မတန်ပေါ့လေသူပျို့ရင်းပြီးတော့ distress ဖြစ်တယ်ပေါ့အဲ့ဒီ PTSD ကခုနကကျွန်တော်ပြောလို့ acute PTSD ဆိုတာခဏနဲ့ပြီးသွားနိုင်တယ်ဒါပေမဲ့ရေရှည်ကြရင် chronic ဖြစ်သွားနိုင်တယ
်ဟုတ်ကဲ့ဆရာအဲ့တော့ဒါကိုသက်သာနိုင်ဖို့ပေါ့နော်ဒီဆူဆူဝါးဝါရေရှည်မဖြစ်နိုင်ဖို့အတွက်ဘယ်လိုကူညီပံ့ပိုးမှုတွေလုပ်ပေးတယ်လဲဆရာ
ဒီကိစ္စမှာကြတော့လူတစ်ယောက်ချင်းရဲ့ trauma မဟုတ်တော့ဘူးဒီရက်ွက်တစ်ခုလုံးရဲ့ဥမာလေးခံစားနေရတယ်လူမှုအစိုက်အဝေးမှာလည်းခံစားနေရတယ်တတိယတတိလို့မှလည်းနေရအနှံ့ဖြစ်နေတဲ့ခါကျတော့ဒါကိုကျွန်တော်တို့က mass trauma အများနဲ့ပတ်သက်တဲ့ trauma ဆိုပြီးတော့တတိလုံးအတိုက်တာနဲ့စိတ်ဒဏ်ရာရတာတွေ့ရပါတယ်။ဒီလိုစိတ်ဒဏ်ရာတစ်ခုရသွားပြီဆိုလို့ရှိရင်သူ့ရဲ့စိတ်အတွင်းစိတ်ထဲမှာသူ့ရဲ့ဒဏ်ရာကြီးဟာ imprint ဆိုပြီးတော့မှတ်ပုံတင်ထားတဲ့ပုံစံမျိုးလက်ဝေးပုံစံနဲ့ထိုက်တဲ့ပုံစံမျိုးအများနဲ့ကြာနေတယ်။အဲ့တော့အချိန်ကြီးဒီဒဏ်ရာကပြန်ပြီးပြန်ကြွလာတဲ့အနေအထားရှိပါတယ်။အဲ့ဒါကိုကျွန်တော်ပထမဆုံးပြောချင်ပါတယ်။အဲ့တော့ဒီဖြစ်တဲ့ကိစ္စက national grief ဖြစ်တယ်National Traumatic Experience ဖြစ်တယ်အဲ့တော့ဘာကြောင့်ကျွန်တော်တို့တိုင်းမှာဖြစ်ရတာလဲဆိုတော့တကယ်စဉ်းစားကြည့်တဲ့အခါကျတော့ကိုယ့်လူမျိုးချင်းကိုဘာကြောင့်အညှိုးကြီးစွာနဲ့တလောက်တော့မှတပ်ဖြတ်နေရတာလဲတပ်ဖြတ်နေတဲ့ဟာကိုအမိပေးတဲ့ချက်ကိုကျုပ်တည်ခေါင်းဆောင်တွေကသူတို့ရဲ့ psychology ကပါလေသူတို့ကသူတို့ထက်မှချိုးရိပ်ချက်ရှိလို့လုပ်တာပဲလားဒါမို့သူကသာမန်သူတွေပါလားကဘာအတင်းနဲ့မှဒီဟာနဲ့ပတ်သက်ပြီးတော့ဒီ region နဲ့ပတ်သက်ပြီးတော့တုတ်ထားတဲ့ study တွေအများကြီးရှိပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဘာကြောင့်အခုလောက်ထိလောက်တာကိုတွေ့ရှိခဲ့ရလဲဆရာ
တို့တွေ့ရတာဒီလူတွေကသာမန်လူတွေပါပဲအဲ့တော့ဘာကြောင့်လောက်တော့မှသူကရဲရဲစက်စက်လူမဆန်စွာနဲ့ကိုယ့်ရဲ့မိသားစုဟိုအနေနဲ့သာနာမှုမရှိဘဲတခြားလူတွေကိုရဲရဲစက်စက်တတ်ဖြတ်ပြီးတော့ဖြစ်တာလဲဆိုလို့ရှိရင်ဒီလူတွေကလည်းသာမန်လူတွေပါပဲတဲ့ဘာကြောင့်သူကလောက်ရတဲ့ဆိုရင်သူတို့မှာ greed တို့သူတို့လောဘအစောတို့နောက်ပြီးတော့ power crush ဖြစ်တာတို့သူရဲ့အနာမဆုတ်ထုတ်ချင်တာလို့အဲ့ဒီစိတ်တစ်ခုတည်းနဲ့ပဲသူကသူတို့ကိုသူတို့လှည့်စားပြီးတော့သူတို့မှန်နေထင်ပြီးတော့နှိကုတ်တဲ့သဘောဖြစ်ပါတယ်သူရဲ့ psychology ကပါလဲဆိုရင်အဲ့လို dictator တယောက်ကသူ့အကျိုးစီးပွားအတွက်အမိတ်ပေးလိုက်ပြီဆိုလို့ရှိရင်သူ့အောက်မှာရှိတဲ့သူ့ရဲ့ duties တွေကပို့ပြီးတော့လက်တံပြောင်းထုတ်ပြပါတယ်ဟိုအချင်းအားရကျွန်ပါဝါလို့ခေါ်လို့ရတာပေါ့ကွာအဲ့တော့သူတို့ဖြစ်လာပြီဆိုရှောင်ရှားလို့မရ
ဟုတ်ကဲ့ဆရာအဲ့တော့ဒီစိတ်ထံရာကြီးကိုဘယ်လိုမျိုးအဓိကကူညီပေးနိုင်မလဲဆရာ
အဲ့တော့ဒီစိတ်ကိုကျွန်တော်တွန်းလှန်နိုင်မှသာလေဒါကုထုံးဖြစ်ပါတယ်နော်အဲ့တော့အခုစိတ်ထံရာရမယ် grief ဖြစ်မယ် PTSD ရမယ်ဒါတွေကိုကျွန်တော်အချင်းချင်းပြန်ပြီးပံ့ပိုးပေးရပါမယ်အဲ့ဒီအချိန်မှာဥပမာဒီတယောက်ကအင်မတန်စိတ်ထံရာရပြီးကိုချွေးပြီးတော့ပူဆွေးနေတယ်ဆိုလို့ရှိရင်အာမိလိုက်ပါတော့ဗျာနော်ဒါတော့ဘယ်လိုပါလဲသူကပြောလို့မရဘူးဒါကိုလုံးမဲ့အစားသူတကယ်ပူဆွေးတာကိုကျွန်တော်တို့ကဘေးကနေပြီးတော့ဝိုင်းပြီးတော့အာအင်မတန်ဒါကဘလောက်နစ်နာတာကြီးရတာသူကျွန်တော်လည်းစဉ်းစားလို့မရဘူးကျွန်တော်လည်းခံစားရပါတယ်ခင်ဗျားရဲ့သူ့ရဲ့ဝေဒနာကိုကျွန်တော်ပြောက်ဝေပါတယ်ဆိုတော့ပြောက်နဲ့ပြောက်ရိုင်းမင်းကြီးလုပ်ချင်အပြင်သူ့ပူဆွေးမှုကသက်သာမှုအနည်းကြီးရပေါ်နေတယ်ဒါပေမဲ့ဒီကပို့ပြီးတော့ဒါမျိုးဖြစ်အောင်ဘယ်လိုဆက်လုပ်ကြမလဲဆိုတဲ့အခါလေးရရှိပါတယ်အဲ့ဒီမှာကျွန်တော်တို့က sense of hope ပေါ့လေဒါမျိုးပြန်မဖြစ်အောင်ဒီကနေ looking out ဘယ်လိုလုပ်ရမလဲဆိုတော့ပျော်လင်းချက်နဲ့ရှင်းတမ်းပြီးတော့ဆက်လက်နေထိုင်ဖို့လိုပါတယ်အဲ့ဒါမှနောက်တစ်ခါကျတော့ဒီခုနပြောတဲ့ဟာကဒီကျူးလွန်ခဲ့တဲ့လူတွေမှာ impunity ပေါ့လေဒီလုပ်ခဲ့တဲ့လူတွေရဲ့ရဲစလုပ်ခဲ့တဲ့သူတို့ကတော့အပြစ်ဒဏ်မခံစားဘူးဆိုလို့ရှိရင်အဲ့ဒါကိုမြင်ရလေဒီခံစားတဲ့လူရဲ့ trauma ပိုများလာနေဖြစ်ပါတယ်အဲကြောင့်မို့တခြားနိုင်ငံတွေမှာရေရှည်မှာတခုခုဒဏ်ကိုနဲ့ပတ်သက်ပြီး solution ဆရာတဲ့ခါမှာအပြစ်ကျူးလွန်တဲ့လူတွေအားအပြစ်ဒဏ်ခံရတဲ့ victim တွေကိုတောင်းပန်ရင်းတော်လကောင်ဒါမှမဟုတ်ဆို compensation ပေးခြင်းတော်လကောင်ဒါမှမဟုတ်ဆိုရင်အဲ့ဒီလူတွေကိုပဲပြန်ပြီးတော့အပြစ်ဒဏ်ပေးခြင်းအဖြစ်တော်လကောင်အဲ့လိုလုပ်ချင်မှသာဒီသူ့ရဲ့စိတ်ဓာတ်ရာပြတ်ပတ်မှုရှိပါတယ်
အဲ့တော့ဒီကိစ္စကတော့အင်တန်ကျပြတယ်ပေါ့ဒီဟာရဲ့ကုထုံးအနေနဲ့တက်တာမှုကြောင့်ဥစ္စာတော့စနစ်တမ်တစ်ခုလုံးကိုပြန်ပြီးတော့တွန်းလာနိုင်မှာဆိုလူရှင်လို့ကျွန်တော်မြင်ပါတယ်ဒါကြောင့်မို့အခုချိန်မှာလည်းဒီအလုံးအားလည်းတကြီးရိုးရဲဖြစ်နေကြတယ်အလုံးအားလည်းဒါရီဗော်လူရှင်းလို့ပုံစံမျိုးဖြစ်တာပေါ့ဗျာမခံမရနိုင်အောင်ဖြစ်တာဒီစနစ်ကိုတွန်းလာကျင်တာပေါ့လေအဲ့တော့ကျွန်တော်တို
င်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတခါတော့အပတ်စဉ်တိုင်းရင်သတင်းလောက်အစီအစဉ်ကိုတင်ဆက်ပေးမှာပါဒီအစီအစဉ်ကိုတော့ထိုင်းခြေဆိုင်တိုင်းရင်သတင်းလောက်တွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါရယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ KNU ထိန်းချုပ်နေနေတက်မဟာငါဖပုံဖြန်နဲ့တမဟာတုံညောင်လေးပင်ခရိုင်ရွှေကျင်မြို့နယ်တို့မှာမြမစစ်တပ်ဘက်ကဂျက်လီရင်နဲ့တိုက်ခိုက်မှုကြောင့်အရက်သားတေဆုံးပြီးလူတောင်းချီစစ်ဘေးတိမ်းရှောင်နေကြရပါတယ်ကချင်ပြည်နယ်ဖကမြို့နယ်လုံခင်းမြို့နယ်တဲကရဲတပ်ဖွဲ့ဝင်တွေကိုကချင်လူလတ်ရေးတပ်မတော် KIA ကတိုက်ခိုက်ခဲ့တယ်ဆိုတာနဲ့ကချင်ပြည်နယ်မှာဆန္ဒပြတပိတ်မောက်ကြသူတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကဖြိုခွင်းခဲ့ရမှာအများအပြားတေဆုံးဒဏ်ရာရရှိခဲ့တဲ့အကြောင်းတွေကိုကြားစားရမှာပါရှင
်ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါကရင်အမျိုးသားအစည်းအရုံး KNU ထိန်းချုပ်နယ်မြေတပ်မဟာ၅ဖပုံခရိုင်နဲ့တပ်မဟာ၃ညောင်လေးပင်ခရိုင်ရွှေကျင်မြို့နယ်တို့မှာအခုလမှ KNU နဲ့မြန်မာစစ်တပ်အကြမ်းတင်းမာမှုဖြစ်ပွားလာပြီးစစ်တပ်ဘက်ကဂျက်လေယာဉ်နဲ့စက်တိုက်ပုံးကျဲတိုက်ခိုက်မှုတွေပြုလုပ်လာနေပါတယ် KNU တပ်မဟာ၅မှာမတ်လ29ရက်နေ့နဲ့28ရက်နေ့တွေမှာမြန်မာစစ်တပ်ကနရက်စက်တိုက်ဂျက်လေယာဉ်နဲ့ပုံးကျဲတိုက်ခိုက်တာကြောင့်ဒေသခံ၃ဦးတေဆုံး၉ဦးဒဏ်ရာရရှိပြီးလူ1000ကျော်ထွက်ပြေးတင်းရှောင်နေရတဲ့အပြင် KNU တမဟာတုံညောင်လေးပင်ခရိုင်မှာလဲမတ်လ30ရက်နေ့ကဘုံကျဲတိုက်ခိုက်တာကြောင့်ဒေသခံ6ဦးထပ်မံတေဆုံးရပါတယ်လက်ရှိထွက်ပြေးတင်းရှောင်နေရတဲ့ဒေသခံ1000ကျော်အတွက်အကူအညီလိုအပ်နေပါတယ်တော်ဝင်ထိုင်းအစိုးရအပါအဝင်နိုင်ငံတကာအတိုင်းဝိုင်းများအနေနဲ့စစ်ရှောင်တွေကိုကာကွယ်ပေးရတဲ့လူသားချင်းစာနာထောက်ထားမှုနဲ့အထောက်ပံ့တွေပေးဖို့ KNU ကရင်အမျိုးသားစည်းရုံးဖပုံခရိုင်ဘက်ကမတ်လ30ရက်နေ့မှာလဲကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်
ကချင်ပြည်နယ်ဖားကားမြို့နယ်လုံခင်းမြို့နယ်ထဲကတောက်ပကျဲကုမ္ပဏီလုပ်ခွင့်ဟောင်းတွင်တပ်ဆွဲထားတဲ့ရဲတပ်ဖွဲ့ဝင်တွေကိုကချင်လူလာရေးတပ်မတော် KIA ကမလ28ရက်နေ့ကတိုက်ခတ်ခဲ့ရမှာရဲတပ်ဖွဲ့ဝင်30နီးပါးတေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်တောက်ပကျဲကုမ္ပဏီဝင်းထဲသွားကြည့်ချိန်အလောင်း20ကျော်30လောက်တွေ့ရကြောင်းအလောင်းသက်တဲ့ရမှာပါဝင်ခဲ့သူတူကပြောပါတယ်မလ30ရက်နေ့မှာလဲကချင်ပြည်နယ်ရွှေကူမြို့နယ်ကြောက်ကြီးရဲစခန်းကို KIA ကဝင်ရောက်တိုက်ခတ်ခဲ့တာကြောင့်စခန်းမူးသိခိုက်တိုင်ရန်ရရှိပြီးစခန်းရှိလက်နက်တွေကိုလည်းတင်စီးသွားခဲ့ပါတယ်။အာဏာသိမ်းစစ်ကောင်စီတပ်ဖွဲ့ဝင်တွေကကချင်ပြည်သူတွေကိုလူသေဆုံးတဲ့အထိအကြမ်းဖက်ဖြိုခွင်းခဲ့တဲ့နောက်ပိုင်းကချင်ပြည်နယ်အတွင်းကမြို့နယ်တချို့မှာ KIA နဲ့စစ်တပ်တို့ကြားတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေတာဖြစ်ပါတယ်။
ချင်းလူမျိုးအများစုနေထိုင်တဲ့စကိုင်းတိုင်းကလေးမြို့မှာမတ်လ28ရက်နေ့ညနေပိုင်းကအာနာသိန်းစစ်ကောင်စီရဲ့အကြမ်းဖက်ဖြိုခွင်းတိုက်ခိုက်မှုကြောင့်အရက်သားပြည်သူ၅ဦးတေဆုံးမှုဖြစ်ပွားခဲ့ပါတယ်။အာနာသိန်းစစ်ကောင်စီရဲ့တပ်ဖွဲ့ဝင်တွေဟာကလေးမြို့အနောက်ဘက်ဘုချုပ်လမ်းမပေါ်မှာရှိတဲ့တာဟန်းပင်မခန်းတပ်ကိုမတ်လ28ရက်နေ့တနင်္ဂနွေနေ့ညနေပိုင်း3နာရီလောက်ကစပြီးဆက်လက်နဲ့ကြီးတွေနဲ့အပြင်းထန်ပစ်ခတ်ခဲ့လို့စာနာပြပြည်သူတွေကလည်းတူမီတနက်လေတနက်ဂဲစတနက်တွေနဲ့ပြန်လည်ပစ်ခတ်ခဲ့ကြပါတယ်အာနာသိန်းစစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့ပစ်ခတ်မှုတွေကြောင့်ကလေးမျိုးအခြေဆိုင်အမျိုးသမီးအရေးလှုပ်ရှားသူ Women for Justice WG အဖွဲ့ဦးဆောင်သူချင်းအမျိုးသမီးမအားခုအသက်20အရွယ်မောင်ဆန်းတဲအားမောင်သားချက်နဲ့ကိုထန်းဟောင်လျံတို့ကြီးစံထိမှန်ပြီးကြဆုံသွားကြတာဖြစ်ပါတယ်အလားတူမတ်လ28ရက်နေ့ည9နာရီလောက်မှာကလေးမျိုးတိတ်ခမ်းမအနီးမှာတာစီကျေးရွာသားအသက်30အရွယ်ကိုမင်းညိုဟာစစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့ပစ်ခတ်မှုကြောင့်ရင်ဘတ်ကြီးထိမှန်ပြီးတေဆုံးခဲ့ပါတယ်
။ရှမ်းပြည်နယ်အတွင်းစစ်အာဏာရှင်ကြဆုံရေးဆန္ဒထုတ်ဖော်နေတဲ့ပြည်သူတွေကို ရဲနဲ့စစ်တပ်ကအကြမ်းဖက်ပြစ်ခတ်တိုက်ခိုက်မှုကြောင့်လူ၂၀ကျော်တိုက်ဆုံးခဲ့ပါတယ်။ဖေဖော်ဝါရီလ၃ရက်နေ့စစ်တပ်အာဏာသိမ်းပြီးကတည်းကစပြီးမလ၂၉ရက်နေ့ထိရှမ်းပြည်နယ်တွင်ပြစ်ခတ်ခံရစန္ဒပြလူငယ်တွေကတော့ပေါက်ရွာတဲ့စင်းရ၊တောင်ကြီးမြို့က၅ဦး၊လာရှိုးမြို့က၄ဦး၊မူဆယ်မြို့က၃ဦး၊အောင်ပိုင်းမြို့က၁၄ဦးဖြစ်တယ်လို့သိရပါတယ်။ အစိုးရစစ်တပ်ရဲကဂျီစစ်တွေစနိုက်ပါတွေနဲ့ပြစ်ခတ်တာကြောင့်စန္ဒပြလူငယ်တွေတေဆုံးကြရတာဖြစ်ပြီးတန်ရာပြင်းထန်သူတွေလည်းအများပြားရှိနေပါတယ်။တပ်ပြင်းလူမသိသူမသိဖမ်းဆီးခံရပြီးကြောက်ဆုံးနေသူများလည်းရှိနေပါတယ်။ရှမ်းပြည်နယ်တွင်စန္ဒထုတ်ဖော်မှုကြောင့်ဖမ်းဆီးခံရသူတွေကတော့၃၁၀နဲ့ရှိနေကြောင်းတောင်ကြီးမြို့ကစန္ဒပြလူငယ်အဖွဲ့ကကောက်ယူထားတဲ့စည်းရုံးသိရပါတယ်။
အကြံဖက်မှုတက်ဖြတ်ရေးဥရေပုံမှန်နဲ့တရားစွဲခံထားရတဲ့ရခိုင်ပြည်နယ်တောင်ကုန်းမြို့နယ်စီပင်ကော်မတီဥက္ကဋ္ဌဦးစီရကျော်မြို့နယ်စီပင်ကော်မတီဥက္ကဋ္ဌဟောင်းဦးစန်းဝေရခိုင်အမျိုးသားပါတီတောင်ကုန်းမြို့နယ်အလုပ်မှုဆောင်ကော်မတီဝင်ဦးဝေတောင်းနဲ့ဦးစီသူကျော်တို့၄ဦးကိုမတ်လ၃၀ရက်နေ့မှာအပြစ်အမိန့်ချမှတ်ဖို့ရှိပေမဲ့အမိန့်မချဘဲယုံချင်းရွှေ့ပြောင်းလိုက်ပါတယ်
ကိုနှစ်ထောင်နှစ်ဆယ်ခုနှစ်မေလကရခိုင်တပ်တော်အေအေနဲ့ဆက်ဆံမှုရှိတယ်လို့ဆွဆွဲပြီးအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေပုံမှန်50နှစ်ကကြီးနဲ့တောင်ကုန်းမြို့နယ်တရားရုံးမှာတရားစွဲဆိုခဲ့တာဖြစ်ပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ ကချင်ပြည်နယ်မှာတပ်မတော်ကနေအာဏာသိမ်းပြီးတဲ့နောက်ပိုင်းဆန္ဒပြသဘိမ်းမောက်ကြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကဖြိုခွင်းရမှာတေဆုံးသူ၉ဦးထိခိုက်ဒဏ်ရာရရှိသူ၁၀၀ကျော်နဲ့ဖမ်းဆီးခံရသူအများပြားရှိနေပြီလို့ဒေသခံတွေကဆိုပါတယ်။အမည်ရဲ့စုစည်းချက်ကိုနိုင်ငံရေးကတင်ဆက်ပေးထားပါတယ်။
မနက်30ရက်နေ့ကမြကျင်းနာမြို့ရံပူရက်ွက်ကဆန္ဒပြပြည်သူတွေကိုအာဏာသိမ်းစစ်ကောင်စီတပ်တွေကအကြမ်းဖက်ပစ်ခတ်ဖြိုခွင်းခဲ့တာကြောင့်သူဦးသိဆုံးခဲ့တယ်လို့အမည်မဖော်လို့သူဒေသခံလူကခုလိုပြောပါတယ်။မနေ့ကကြတော့သူတို့ကအမှဒီဆန္ဒပြတဲ့ပြည်သူတွေကြတော့ဒီခုခံတပ်တွေနဲ့သူတို့ကဆန္ဒထုတ်ခေါ်နေအဲ့ဒါအမှချန်ကင်းနဲ့လာတဲ့အရက်ဝတ်နှစ်ယောက်ကဒီခုခံတပ်
ဆန္ဒပြနေတဲ့ပြည်သူတွေကိုကတနပ်ပြပြမှတန်ပြီးထပ်ပြသွားတယ်လို့သိရတယ်။အမှအဆူဆုံးကနေရာဝတ္တန်ရမှာတယောက်ကတော့ဟိုတေဆုံးသွားတယ်ပေါ့နော်။ဒါမဲ့တယောက်ကအခုလက်မောင်းတန်ရတစ်ဖက်မှာပြင်းပြင်းထန်ထန်ရထားတယ်လို့သိရတယ်။လက်ရှိကချင်ပြည်နယ်လုံးအတိုင်းအတာအနေနဲ့စစ်တပ်ကအာဏာသိမ်းပြီးနောက်ထိခိုက်ကြဆုံးဖမ်းဆီးခံရတဲ့အခြေအနေနဲ့ပတ်သက်ပြီးအဲ့ဒီဒေသခံကခုလိုဆ
ကျောင်းကားစီကျော်ပေါ့ဒီဆုံးတာကကုဦးလောက်ပဲရှိသေးတယ်အဲမြို့နယ်ကဖက်ကန့်ရယ်ပမော်ရယ်မြစ်ကြီးနားရယ်ခုပင်ရယ်မွန်ကြီးရပါတယ်တန်ရရတဲ့လူတွေကတရားကျော်လောက်ရှိမယ်ထင်တယ်မလနဲ့ဆက်လေးရနေညနေကဖန်ကမျိုးလုံခင်ကြီးရအောင်စုငင်းချမ်းတရားကြီးရွာကအမျိုးသားဒီမိုကရေစီဖွဲ့ချုပ်အန်အဒီပါတီဝင်မြူရန်နူးကိုစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေကဖမ်းဆီးသွားခဲ့ပါတယ်
ဖန်စီခံရသူကိုမျိုးရစနီးဖြစ်သူတော်ခင်စန်းသိန်းကတော့ခုနှစ်နေလေးလာရွာတော့စစ်တပ်မှတုံးတုံးနဲ့ဒီဖက်ကန့်ရဲတွေနဲ့အဲလာမှဝိုက်မှဖမ်းသွားတာပါရှင့်သူတို့ကဟိုဆိုကြီးခေါ်သွားတာလက်ထိုက်ချပြီးတော့ကားချောက်စီနဲ့အနည်းဆုံး50ကျော်ပဲဆရာမကျွန်တော်ကဒီတိုက်ပွဲမှာအောင်မဖြစ်ကျွန်တော်ကတော့ဆက်တိုက်သွားမှာပဲရှင့်စစ်တပ်ကနေအာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလတရနေ့ကနေမနက်
ဒီဖန်စီခံရသူ2600ကျော်ရှိနေပြီလို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AABB ကထုတ်ပြန်ထားပါတယ်
ဆက်ပြီးတော့ကရင်ပြည်နယ်ဖာပုံခရိုင်ဘက်မှာမြန်မာစစ်တပ်နဲ့ကင်းယူကရင်မျိုးသားအစည်းအရုံးလက်အောက်ခံတပ်မဟာကအဖွဲ့တို့အကြားတိုက်ပွဲတွေဖြစ်ပွားနေတယ်လို့ကရင်ကျေးရွာတချို့လေရင်နဲ့ဘုံကျဲခံရလို့ရွာသားအတော်များများထိုင်းနိုင်ငံဘက်ကိုစစ်ဘေးတိမ်းရှောင်နေကြရပါတယ်
မလ28ရက်ကစပြီးမြန်မာစစ်တပ်ကဒီရင်တွင်နဲ့၄ရက်ဆက်တိုက်ဘုံတွေကျဲလို့ဖာပွန်ခရိုင်ကတန်လွင်ငင်းချမ်းရေးဥယျာဉ်ဧရိယာမှာရှိနေတဲ့ကရင်ကျေးရွာသား1000ပတ်ဝန်းကျင်လောက်တန်လွင်မြို့ကိုဖြတ်ပြီးထိုင်းနိုင်ငံဘက်ကိုထွက်ပြေးနေရတယ်လို့ကရင်ငင်းချမ်းရေးထောက်ကူပြုကွန်ရဲ့ KBSN ပြောခွင့်ရစောတူဝီကခုလိုပဲပြောပါတယ်တမတော်နှစ်လောက်တဲ့ညနေမှာ
9နာရီလောက်မှာသူတို့ရှိနေလာပြီးတော့မှာပတ်ရှာပြီးခုနှစ်နာရီခွဲမှာစပြီးပြစ်တယ်ပေါ့နော်သူတို့ပြစ်ပြီးတော့28မိနစ်မှာလည်းသူတို့ထပ်ပြစ်တယ်တနင်္ဂနွေလာပြီးတော့ပတ်ရှာပြီးပြစ်တယ် ဒီအဲ့ဒီဒီပို့လို့ရွာမကမတခြားအပြီရွာကိုသူတို့ဖြစ်တယ်ပေါ့နော်ပြီးရင်20ခုချပြီးတော့ဖြစ်တယ်အဲ့ဒါလူတယောက်သေးတယ်ပြီးလူတယောက်တည်းရရတယ်ပေါ့နော်ဆိုတော့ကျွန်တော်ခုနပြောတဲ့20ခုနည်းငါဖြစ်တယ်လူထိခဲ့တဲ့အရာတွေလူရှေ့ရောက်ကတော်တော်ပြပြတတ်တာအရာတွေကျွန်တော်တို့ရှင်မလားသိမလားဆိုတော့ကိုတည်းဒီအမသိကြသေးပေါ့နော်ပြီးတော့သူတို့အမေရိကန်အထက်ရှင်ပေါ့နော်စီဝါကူတာမှုကလည်း
ဒီတိုက်ပွဲဖြစ်နေတဲ့ကာလပုံစံမျိုးမှာကကျွန်တော်ထင်တာကတိတ်ပြီးတော့မှရနိုင်ခဲ့ရှင်နေတယ်လို့ကျွန်တော်တို့မြင်တယ်ပေါ့နော်တန်လူမြင့်တခြားမှာနေတဲ့ရွာတွေကထားပဲကိုကူပြီးတော့မှဥစားဒီနေနေကြတော့ပေါ့ပြည်တဲ့လူထဲမှာကျွန်တော်တို့ဒီ
CDM လောက်တဲ့ဒီကြီးတချို့တွေလည်းပါကြတယ်ပေါ့နော်ဒေဘူးနုံနဲ့အနီးပအဝန်းကျင်ကြီးရွာပါခနရွာခဘုံကျဲတိုက်ခိုက်ခံရတဲ့အပေါ်မလ29ရက်နေ့မှာကရင်ငင်းချမ်းရေးထောက်ကူပြေးကွန်ရဲ့
နံပါတ်2ချက်ကဒီလိုအပ်တဲ့အခုIDP အကူအညီတွေကိုကူညီဖို့အတွက်ဒီလမ်းအထိုင်ကနေပြီးတော့လမ်းဖွင့်ပေးဖို့ကျွန်တော်တို့အဓိကတော့ဒီ3ချက်ကိုတောင်းဆိုရပါတော့။တောင်ပိုင်းတိုင်းစစ်ဌာနချုပ်လက်အောက်ခံခမရ3/6တပ်ဆွဲထားတဲ့တီမူထာတပ်စခန်ကိုတော်လိုင်းရေးနေ့ကျင်းပနေတဲ့မလ29ရက်မနက်ပိုင်းမှာ KNU တပ်မဟာဝင်ရောက်သိမ်းပိုက်လိုက်တဲ့အတွက်မြန်မာစစ်တပ်ဘက်ကဒုတိုင်ရင်မှုတူအပါဝင် KNU ကသတင်းထုတ်ပြန်ခဲ့ပါတယ်။အဲ့ဒီဖြစ်စဉ်ပေါ်ခြေခံပြီးတီးခါနိုင်မှုအတိုင်းသာကြော်လွန်လာတဲ့အတွက်တပ်မတော်အနေနဲ့လှုပ်တိတ်လှုပ်ထိုက်တာကိုဆက်လက်ဆောင်ရွက်သွားမယ်လို့စစ်ကောင်စီကနေထိန်းချုပ်ထားတဲ့မြမအတန် MRTV
ကူဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရပါပါရှင်။ကရင်မြို့သားစီယုံ
KNU ထိန်းချုပ်နယ်မြေတပ်မဟာ၅ဖပွန်ခရိုင်နယ်တပ်မဟာ၃ညောင်လေးပင်ခရိုင်ရွှေကျင်မြို့နယ်တို့မှာမြန်မာစစ်တပ်ဘက်ကဂျက်လီရင်နဲ့ဆက်တိုက်ပုံကျဲတိုက်ခိုက်မှုကြောင့်အရက်သား၃ဆုံးပြီးလူ၁၀၀ချီစစ်ပေးတင်းရှောင်နေရပါတယ်။ကချင်ပြည်နယ်ဖားကတ်မြို့နယ်လုံခဲမြို့နယ်ထဲကရဲတပ်ဖွဲ့ဝင်တွေကိုကချင်လွတ်လပ်ရေးတပ်မတော် KIA ကတိုက်ခိုက်ခဲ့ရမှာရဲတပ်ဖွဲ့ဝင်အများပြားထိခိုက်သေးဆုံးခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ဘီအန်အိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ။တော်ရရှင်တွေအခုနားဆင်ခဲ့ရတာကတော့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ဖြစ်ပါတယ်။ VOA ကနေခြေတော်ရင်းနဲ့ညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတော ကစကအာသိမှုပေါ်ညဉ့်ညံ့စွာဆန္ဒပြနေသူတွေကိုလက်နက်ကင်တပ်ဖွဲ့တွေကဒီကနေ့မှလည်းအကြမ်းဖက်ဖြုတ်ခွဲမှုတွေထပ်မံပြုလုပ်ခဲ့တာကြောင့်သိဆုံးသူအနည်းဆုံး၃ဦးရှိခဲ့ပါတယ်စစ်တပ်ကအာဏာသိမ်းတာနှစ်လတည်းနဲ့ပြည်တဲ့ဒီကနေ့ဒီမန္တလေးမှာတော့ဒီစိမ်းမန်းရက်မှာဆန္ဒပြတဲ့သူတွေကိုကြီးစံအစ်စ်တွေနဲ့ပြစ်ခတ်ခဲ့တဲ့အတွက်အနည်းဆုံးလူနှစ်ဦးသေဆုံ ကလေးမျိုးမှာလည်းဒီနေ့ဆန္ဒပြတဲ့သူတွေကိုကြံဖတ်ဖြူခွဲမှုတွေရှိခဲ့တာကြောင့်ထိခိုက်ဒဏ်ရာရသူတချို့ရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီကနေ့ဆန္ဒပြတဲ့သူအတော်များများကစစ်တပ်ကရေးဆွဲထားတဲ့ 2008ခုနှစ်ဖွဲ့စည်းပုံချိန်ကဥပဒေအသက်မရှိတော့ဘူးဆိုတဲ့သင်္ကေတနဲ့ဖွဲ့စည်းပုံကိုမိရှုတဲ့ခံထားတွေကိုလည်းရန်ကုန်ပါဝင်တခြားမြို့တွေမှာပြုလုပ်ခဲ့ကြပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့ဖေဖော်ဝါရီ1ရက်နေ့ကဖမ်းဆီးထိန်းသိမ်းခံထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပေါ်စွဲတင်ထားတဲ့အမှုငါးမှုရှိသွားပြီလို့ဥပဒေကြိုး pretty bucarigo, Pioga mia, tedia, to a throne in a tea tabo mia, bulu, lecinica, piovare. Nidonga or don Sansugia, Jamae, Kambo, Yarelu, Tumana video gunny, the Saint Louis song, when Yagare, choose on Shinny, Tommy Missou, Pajago, Kuga, Bido, choose on Shinny, Power, Shinny, Ukamanzoga, Piovare, Kamia. The engine you go, General Yanajina, pick it up, Dina, season Tolo, Yemuga, Masumo, Chibido, Engineer Gara, Holly Cape, her Pibare. View American, Tanya Chazarini, Nya by Mimavada, season ago. Nya Kuna Igani Senaiti Lindo Mita Tonsat Tonsanne Nazat Tugani Tan Lempira Pibare, Biwigo Nasinetole, Chizu Demare, Torashini Alon Pekin Longjo Nanyavati, Natana Yanaiva. This program has